Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော် VOA မြန်မာပိုင်းအစီအစဉ်ရဲ့2015ခုနှစ်အောက်တိုဘာလ14ရက်နေ့ဗုဒ္ဓဟူးနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ24 25 32 51နဲ့လိုင်းလမ်းမီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်တော်ရရှင်များရှင်လန်းချမ်းမြေ့ကြပါစေရှင်ကျွန်မသင်ကြီးထိုက်ပါ
မင်္ဂလာညချမ်းပါခင်ဗျာဒီနေ့ကျတဲ့သတင်းတွေကိုနောက်လောက်နဲ့ကျွန်တော်ကြိုကြိုသိမ်းကြည့်ကြပါပါစီးရီးယားမှာလေကြောင်းတိုက်ခိုက်မှုလို့ရင်ထိတဲ့အန်ဒရယ်မဖြစ်အောင်ရှောင်ရှားရေးရုရှားနဲ့အမေရိကန်တို့ဆွေးနွေးနေကြပါတယ်။ဒီမိုကရက်တစ်ပါတီကိုစားပြုပြီးသမ္မတရွေးကောက်ပွဲဝင်ဝင်ရဖို့ကြိုးစားနေသူတွေပထမဆုံးစကားစစ်ထိုးပွဲအင်္ဂါနေ့ကလုပ်ပါတယ်။တောင်ကိုရီးယားမှာသမိုင်းဘာသာသင်ယူစာအုပ်အသစ်ပြဋ္ဌာန်းဖို့သမ္မတကညွှန်ကြားလိုက်ပါတယ်။ဒီသတင်းတွေအပအဝင်တခြားနိုင်ငံကထိတဲ့သတင်းတွေကိုလည်းကြားရပါမယ်ခင်ဗျာ
။ကောင်းပါပြီရှင်။သတင်းတင်ကြေညာပြီးမှတော့အစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်တို့ရဲ့မင်းနဲ့ဖြံမှာကျင်းပမဲ့အဖြစ်ရရေးလက်မှတ်ရေးထိုးပွဲအကျိုးစုစည်းတင်ပြချက်ကိုအရင်ဆုံးတင်ပြပေးမှာပါ
။ဟိုကကျွန်တော်မျိုးလေးဆောင်ရတာပေါ့နော်။ဒီလိုကနေရောလို့ဖြစ်ခဲ့ရစီကိစ္စကြီးဟိုကဖြစ်တော့မယ်လက်မှတ်ထိုးတော့မချင်းဘူးလောက်ခံနေနေလေ။
ကရင်ပြည်မျိုးသားတိုးတက်ရေးပါတီကရွှေမျိုးတန့်ပြောသွားတာဖြစ်ပါရဲ့ရှင်တစ်ဆက်တည်းမှာပဲအပြည့်အရေးလက်မှတ်ရေးထိုးချမယ်ရှမ်းပြည်တောင်ပိုင်းတပ်မတော်နဲ့ထိတွေ့မှုရှိခဲ့တဲ့ဒေသတချို့ကနေအစိုးရတပ်တို့ဆုတ်ခွာတယ်ဆိုတဲ့အကြောင်းကိုလည်းကြားချရမှာပါဒီနောက်မှာတော့ကချင်ပြည်နယ်ကလွှတ်တော်ကိုယ်စားလှယ်လောင်းတချို့တိုက်ခိုက်ခံရတဲ့အခြေအနေကိုတင်ပြပေးဖို့ရှိပြီးဒုတိယပိုင်းအစီအစဉ်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့မြန်မာမီဒီယာမြင်ကွင်းမြန်မာရေးသုံးသပ်ချက်နဲ့မြန်မာတခွင်အပတ်စဉ်ကဏ္ဍတို့ကိုလည်းထုတ်လွှင့်ပေးဦးမှာဖြစ်ပါတယ်အခုအရင်ဆုံးတော့ထိတ်ထန်ရောက်တဲ့ကိုကိုကြော်ကြော်သိန်းနဲ့နန်းလောင်တို့ကကြေညာပေးကြပါအောင်ရှင
်စီးရီးယားနိုင်ငံမှာအမေရိကန်နဲ့ရုရှားတပ်ဖွဲ့ဝင်တွေလေကြောင်းတိုက်ခိုက်မှုလုပ်တဲ့အခါဘေးရန်တွေကင်းရှင်းဖို့အတွက်လှုပ်ထွန်းလုပ်နေတွေကိုနှစ်နိုင်ငံကအကောင်အဝေးဆိုင်ရာတာဝန်ရှိသူတွေဒီကနေ့နောက်ထပ်ဆွေးနွေးကြဖို့ရှိပါတယ်ဆွေးနွေးပွဲတွေဟာထူးတက်မှုရနေတယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးအက်ရှ်ကာတာကပြောပါတယ်အမေရိကန်နဲ့ရုရှားလေယာဉ်တွေလေထဲမှာအန်ဒရယ်ဂျုံရနိုင်ခြေကိုရှောင်ရှားရေးအထောက်အကူဖြစ်စေမဲ့သဘောတူညီချက်ကိုသိမ့်မကြခင်မှာရလိမ့်မယ်လို့မျှော်လင့်ကြောင်းဝန်ကြီးကာတာကပြောပါတယ်ရုရှားကဝေယဝင်ကြီးဌာနရဲ့အင်ကာနီထုတ်ပြန်ချက်တခုထဲမှာတော့သူတို့အနေနဲ့အဆိုပြုချက်တွေကိုပြင်ဆင်ထားပြီးဖြစ်ပြီးမူကြမ်းကိုအမေရိကန်တို့စီပို့ထားပြီလို့ပြောပါတယ်။ဆီးရီးယားကအစ္စလာမ်စစ်သွေးကြွ IS အစွန်းရောက်ပစ်မှတ်တွေကိုအမေရိကန်ကဘုံကျက်တိုက်ခိုက်တဲ့စစ်စင်ရေးမှာအပြောင်းအလဲရှိမှာမဟုတ်ဘူးလို့လည်းမစ္စတာကာတာကပြောပါတယ်။ဒါပေမဲ့ရုရှားတို့အနေနဲ့သူ့အဆိုအပြင်မအောင်မြင်တဲ့မူဝါဒကိုဆွံ့လုပ်ဖို့တိုက်တွန်းပြီးအဲ့ဒီလို့ရဟာအမျှော်မြင်မဲ့ရာကြပြီးတော့မဟာဗျူဟာအပြင်အမြင်ကျင်းလွန်တယ်လို့ဝန်ကြီးကာတာကပြောပါတယ်။
ပါလက်စတိုင်းတွေဘက်ကဒါနဲ့တိုက်ခိုက်မှုတွေနဲ့တနက်နဲ့ပြစ်ခတ်တိုက်ခိုက်မှုတွေဆက်တိုက်ဖြစ်လာနေတာကိုရပ်တန့်ဖို့ရပောင်းများစွာတော့အစ္စရေးစစ်တပ်နဲ့ရဲတပ်ဖွဲ့ဝင်တွေဒီကနေ့နိုင်ငံတော်မှာပူးပေါင်းလှုပ်ဆောင်နေပါတယ်။ဂျေရုစလင်ကမတည်မငြိမ်ဖြစ်နေတဲ့နေရာနဲ့အခင်းဖြစ်တဲ့နေရာတွေကိုပိတ်ဆို့ထားလိုက်ဖို့အစ္စရေးဝန်ကြီးချုပ်ဘန်ဂျမန်နာတန်ယာဟုရဲ့အဆိုအရကဒီကနေ့အစောပိုင်းကပဲကြေညာထားပါတယ်။အကြမ်းဖက်သူအတော်များများဟာဂျေရုစလင်ရဲ့အာရဗ်တွေနေထိုင်ရာနေရာတွေကနေလာတာဖြစ်ပြီးအကြမ်းဖက်မှုအများစုဟာအရှေ့ဂျေရုစလင်နဲ့ဂျော်ဒန်မြစ်အနောက်ဘက်ကမ်းတို့မှာဖြစ်ခဲ့တာပါ။အစ္စရေးနိုင်ငံတွင်တခြားဒေသတွေမှာလည်းတိုက်ခိုက်တာတွေပြန့်နှံ့ဖြစ်ပွားခဲ့ပါတယ်။အကြမ်းဖက်သမားတွေရဲ့အမြဲတမ်းနေထိုင်ခွင့်သတ်မှတ်ချက်ကိုအစိုးရကပြန်ရုပ်သိမ်းမှာဖြစ်ပြီးတိုက်ခိုက်သူတွေရဲ့ပိုင်ဆိုင်တဲ့ PC တွေကိုလည်းသိမ်းဆည်းမယ်လို့ဝန်ကြီးချုပ်နတ်တန်ယာဟုယုံရဲ့ဒီကနေ့ထုတ်ပြန်ချက်တစ်ခုထဲမှာဖော်ပြထားပါတယ်။ဒီလအတွင်းအကြမ်းဖက်တိုက်ခိုက်မှုတွေမှာအင်္ဂါနေ့ဟာလူသေဆုံးမှုအများဆုံးနေ့ဖြစ်ပြီးအစ္စရေးနိုင်ငံသား၃ဦးထပ်မံတေဆုံးခဲ့ပါတယ်။ပါလက်စတိုင်းနဲ့အစ္စရေးတို့ကြားတင်းမာနေတဲ့အခြေအနေအေးဆေးသွားစေရေးကြိုးစားဖို့အဲ့ဒီဒေသကိုခီးထွက်မဲ့အကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီကအင်္ဂါနေ့နောက်ပိုင်းမှာပြောပါရယ်
2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာဒီမိုကရက်တစ်ပါတီကိုကိုယ်စားပြုရှင်မြေခွင့်ရဖို့ကြိုးစားနေတဲ့ကိုယ်စားလှယ်လောင်းတွေရဲ့ပထမဆုံးအကြိမ်စကားဆက်တူပွဲကိုဒေသဆန်တော်ချင်းအင်္ဂါနေ့ညကလုပ်ခဲ့ပါတယ်။ဒီပွဲမှာနိုင်ငံခြားရေးဝန်ကြီးဟောင်းဟီလာရီကလင်တန်နဲ့ဗာမွန်ပြည်နယ်အထက်လွှတ်တော်အမတ်ဘော်နီဆန်ဒါစ်တို့နှစ်ဦးကအများဆုံးလွှမ်းမိုးခဲ့တာပါ။အခုစကားဆက်တူပွဲမှာသူတို့နှစ်ဦးအပြင်မေရီလန်းပြည်နယ်အုပ်ချုပ်ရေးမှူးဟောင်းမာတင်အိုမော်လီအထက်လွှတ်တော်အမတ်ဟောင်းဂျင်ဝက်ရိုးဒ်အိုင်းလန်းပြည်နယ်အုပ်ချုပ်ရေးမှူးဟောင်းလင်ကွန်းရှက်ဖီးတို့လည်းပါဝင်ပါတယ်။ဒါပေမဲ့ကလင်တန်နဲ့ဆန်ဒါစ်တို့နှစ်ဦးကလက်ရှိမှာထိတ်ကပြေးနေပြီးကျန်တဲ့ကိုယ်စားလှယ်လောင်း၃ဦးအပေါ်ထောက်ခံမှုကအခုချိန်ထိတော့တိတ်ကိုနေလွန်ပါသေးတယ်။အင်္ဂါနေ့ညကလက်စ်ဗီဂတ်စ်မြို့ကစီနိုလောင်းကစားရုံတစ်ခုတွင်လုပ်တဲ့နှစ်နာရီကြာစကားဆက်ထိုးပွဲမှာတနက်ပိုင်ဆိုင်ခွင့်ထင်ကြုံရေးကိစ္စစီးပွားရေးမူဝါဒဆိုင်ရာနဲ့အမေရိကန်စစ်ဖက်ရဲ့ပြည်ပအခန့်ခန္ဓာတွေနဲ့ပတ်သက်ပြီးကိုယ်စားလှယ်လောင်းတွေအကြအခြေတင်ညှင်းခုံကြပါတယ်
။ပြီးခဲ့တဲ့နှစ်ကယူကရိန်းနိုင်ငံအရှေ့ပိုင်းမှာမလေးရှားခရီးတဲ့တင်လေယာဉ် MH17 ကိုဒီကခဲမှုမှာတာဝန်ရှိသူတွေနဲ့ပတ်သက်လို့ဖော်ထုတ်အရေးမယူနိုင်အောင်ရုရှားကနိုင်ထက်စီနင်းလုပ်နေတာကိုဩစတြေးလျအနေနဲ့လက်ခံမှာမဟုတ်ဘူးလို့ဩစတြေးလျဝန်ကြီးချုပ်မဲလ်ကွန်တန်ဘူကဒီကနေ့လွတ်တော်မှာပြောသွားပါရယ်။ဒ ီလီယံပြတ်ကျခဲ့မှုတွင်သေဆုံးခဲ့သူတွေထဲမှာဩစတြေးလျနိုင်ငံသားနဲ့အမေရိကန်နေထိုင်ခွင့်ရထားသူ39ယောက်ပါဝင်ပြီးတာဟာတတိယသေဆုံးသူအများဆုံးပါဝင်တဲ့နိုင်ငံဖြစ်ပါတယ်။ဒီဖြစ်ရပ်နဲ့ပတ်သက်လို့ Dutch စုံစမ်းစစ်ဆေးရေးအဖွဲ့ရဲ့15လကြာစုံစမ်းတွေ့ရှိချက်အရတီလီယံဟာပြီးခဲ့တဲ့ဇူလိုင်လကနယ်သာလန်နိုင်ငံအမ်စတာဒမ်မြို့ကနေမလေးရှားနိုင်ငံကွာလာလမ်ပူမြို့ကိုအသွားလမ်းမှာဆိုဗီယက်လုံမြေပြင်ကနေဝေဟင်ပစ်ဒုံးကြီးနဲ့ပစ်ခတ်မှုကြောင့်ပြတ်ကျခဲ့ရတယ်ဆိုတာကိုတွေ့ခဲ့ရတာပါ။ဒါပေမဲ့ဒီဒုံးကြီးကိုဘသူပစ်ခဲ့တာလဲဆိုတာကိုတော့ရှင်းရှင်းလင်းလင်းမရှိသေးပါဘူး။ဒီပစ်ခတ်မှုဟာစတူယန်မိုင်120ပတ်လည်နေရာကနေပစ်ခတ်ခဲ့တာလို့ Dutch အဖွဲ့ကပြောထားပါတယ်။ယူကရိန်းအမျိုးသားလုံခြုံရေးကောင်စီကထုတ်ပြန်တဲ့တိုက်ခိုက်မှုတွေဖြစ်ပွားရာကိုပြတဲ့မြေပုံအရာကတော့အဲ့ဒီဒေသဟာယူကရိန်းတပ်ဖွဲ့တွေနဲ့တိုက်ပွဲတွေဖြစ်နေတဲ့ရုရှားလိုလာတဲ့ခွဲထွက်ရေးတပုံတွေထိန်းချုပ်ထားတဲ့နေရာကဖြစ်ပါတယ်။လေရင်ပစ်ချခဲ့ရတဲ့ဖြစ်ရက်နဲ့ပတ်သက်လို့နိုင်ငံတကာပြစ်မှုဆိုင်ရာခုံရုံးမှာစုံစမ်းစစ်ဆေးမှုတွေလုပ်ဖို့တောင်းဆိုထားတဲ့လုံခြုံရေးကောင်စီဆုံးဖြတ်ချက်ကိုတော့ရုရှားအစိုးရကပြီးခဲ့တဲ့ဇူလိုင်လတုန်းကဗီတိုအာဏာသုံးပယ်ချခဲ့တာဖြစ်ပါတယ်။
ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နိုင်ကနေ10နိုင်အစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 93239လိုင်းဒိုမီတာ51 kHz 5885စနီတနူးနေမှာလိုင်းလိုက်မီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီရေကနေဗိုလ်ရုညဘက်တရများကိုတရရဲ့ဆက်လက်ထုတ်လွှင့်နေပါတယ်။တောင်တရုတ်ပင်လယ်မှာရေချောင်းသွားလာရေလွတ်လပ်မှုရှိဖို့အတွက်အမေရိကန်ပြည်ထောင်စုကအခိုင်အမာဆက်ရှိစေပဲလို့အမေရိကန်ကာကွယ်ရေးဝန်ကြီး Ash Carter ကအင်္ဂါနေ့မှာပြောလိုက်တာကြောင့်ဒါဟာတရုတ်နိုင်ငံရဲ့ရည်ရည်ပြောဆိုချက်တွေကိုပယ်ချလိုက်တဲ့ပုံရှိပါတယ်။ဝန်ကြီး Carter ဟာနိုင်ငံခြားရေးဝန်ကြီး John Kerry နဲ့အတူဩစတြေးလျကာကွယ်ရေးနိုင်ငံခြားရေးဝန်ကြီးတွေနဲ့ကိစ္စရပ်မျိုးစုံအပေါ်ညှိနှိုင်းဆွေးနွေးကြပြီးတဲ့နောက်အခုလိုပြောလိုက်တာပါ။တရုတ်၊ဖိလစ်ပိုင်၊ Vietnam ၊ Taiwan ၊ Malaysia နဲ့ Brunei နိုင်ငံတွေကတောင်တရုတ်ပင်လယ်ထဲမှာနေမြေပိုင်ဆိုင်နေဆိုပြီးတော့အတီးအကျဉ်းညားထားကြတာပါ။ဒါပေမဲ့တရုတ်ကပိုင်ဆိုင်တယ်လို့ကြေညာထားတဲ့နေမြေကအများစုဖြစ်ပါတယ်။တရုတ်နိုင်ငံကလူလူကျွန်းတူတွေကိုတိစောက်ခဲ့ပြီးစစ်လေရင်တွေတက်ဆင်းလုပ်နိုင်တဲ့လေရင်ပြေးလည်တစ်ခုကိုလည်းတိတ်မကြခင်ကပဲတိစောက်ပြီးစီထားပါပြီ
။အီရန်နိုင်ငံမှာဒုံးကျည်နဲ့ဒုံးကျည်ပစ်စင်တွေအပြည့်အသိထည့်ထားတဲ့မြောက်လိုင်းကောင်းတစ်ခုကိုရယူထားတဲ့ဗီဒီယိုတွေကိုအီရန်နိုင်ငံပိုင်သတင်းဌာနကဒီကနေ့ထုတ်လွှင့်ပြသပါရယ်။တာဝဲပြစ်ပဲထိန်ဒုံးကျည်တစ်စင်းကိုစမ်းသပ်ပြစ်လွတ်ခဲ့ပြီးရက်ပိုင်းအတွင်းမှာပဲအခုလိုပြသတာပါ။လိုင်ကောင်းတွေကိုအီရတ်တော်လိုင်းရေးဆောင်တပ်ဖွဲ့ကရုတ်တံဌာနအတွက်ဖွင့်ပေးပါရယ်ဘယ်နေရာဆိုတာကိုမပြောပေမဲ့လိုင်ကောင်းအားမြေအောက်မီတာ900နဲ့မှရှိတယ်လို့ပြောပါရယ်ဒီနေရာဟာအီရန်ရဲ့ဒုံးကျည်စွမ်းအားကိုပြတဲ့နမူနာတစ်ခုဖြစ်တယ်လို့တော်လိုင်းရေးဆောင်တပ်ဖွဲ့ရဲ့အကြီးအကဲဘုံမှုချုပ်အမီရာအလီဟာဂျီဇဒတ်ကပြောပါရယ်ဒီလိုလိုင်ကောင်းမျိုးတွေနိုင်ငံတော်မှာရှိတယ်လို့သူကပြောပါရယ်အီရန်ကတာဝဲပြစ်ပဲထိန်ဒုံးကျည်ကိုပြစ်လို့စမ်းသပ်တာဟာကုလသမဂ္ဂစီကံသတ်မှတ်ချက်တွေကိုချိုးဖောက်ရာကြပွဲရှိတယ်လို့အမေရိကန်အင်ပီရိုသမရအင်ပီရိုကပြောပါရယ်ဒါပေမဲ့ပဲထိန်ဒုံးကြီးဆိုင်ရာလှုပ်ဆောင်ချက်တွေနဲ့ဆက်ဆက်တဲ့ကုလသမဂ္ဂလုံခြုံရေးကောင်စီသဘောတူညီချက်တွေကိုအီရန်ကဘလို့ချိုးဖောက်တာမျိုးပဲဖြစ်ဖြစ်အီရန်နဲ့ကမ္ဘာအင်အားကြီးနိုင်ငံတွေကြားနျူကလ িয়ার အရေးသမိုင်းဝင်သဘောတူစာချုပ်နဲ့တိကျစီဖြစ်တယ်လို့အင်ပီရိုပြောခွင့်ရ George Arnes ကပြောပါရယ
်အီရန်နဲ့ကမ္ဘာအင်အားကြီးနိုင်ငံတွေကြားရထားတဲ့နျူကလ িয়ার အရေးသဘောတူစာချုပ်ကိုအကောင့်ထည့်ဖို့အီရန်နိုင်ငံမှာဩဇာနာကြီးမားတဲ့ Guardian ကောင်စီကအတည်ပြုလိုက်ပါပြီသဘောတူညီချက်ကိုဒီပြူတဲ့ဥပဒေမူကျတက်ကိုအီရန်လွှတ်တော်ကအင်္ဂါနေ့မှာအတူအတည်ပြုပေးခဲ့ပြီးတဲ့နောက်အခုလို Guardian ကောင်စီကအတည်ပြုတာပါဒီ Guardian ကောင်စီရဲ့ဒီပြူ Guardian ကောင်စီကအတည်ပြုလိုက်ပြီးဖြစ်တာကြောင့်အဲ့ဒီဥပဒေမူကျန်းဟာဥပဒေအဖြစ်အသက်ဝင်လာတော့မှာဖြစ်ပါတယ်
သတင်းထောက်များကကွယ်ဆောင်ရှောက်ရေးကော်မတီ CPJ ကပြီးခဲ့တဲ့သတင်းဘက်ကထုတ်ပြန်တဲ့အပြစ်ပေးမခံရဘဲကင်းလွတ်နေခြင်းဆိုင်ရာ2015ခုနှစ်အညွန်ကိန်း GII အစီခံစာရဲ့ထိပ်တန်းနိုင်ငံစီရင်ထဲမှာဘင်္ဂလားဒေ့ရှ်နိုင်ငံလည်းပါဝင်လာပါရယ်အခုသတ်မှတ်ချက်ဟာဘင်္ဂလားဒေ့ရှ်မှာအပြစ်ပေးမခံရဘဲကင်းလွတ်ခွင့်ရနေတဲ့အလေအကျင့်တိုးလာတာကိုအတိအကျထင်ရှားနေတယ်လို့ဘလော့ဂါတွေနဲ့လူအခွင့်ရေးလှုပ်ရှားသူတွေကပြောပါရယ်အထူးသဖြင့်တော့ဘာသာရေးနဲ့ကင်းလွတ်တဲ့ဘလော့ဂါ၄ဦးဒီနှစ်အတွင်းအသက်ခံရတာကိုထောက်ပြကြတာပါ2005စက်တင်ဘာလတရက်ကနေ2015ဩဂုတ်လ31ရက်ကြား10နှစ်တာကာလအတွင်းအသက်ခံရတဲ့သတင်းထောက်တွေထက်ကအနည်းဆုံးအမှု9မှုကိုဖြေရှင်းမှုမရှိတဲ့နိုင်ငံပေါင်း14နိုင်ငံကိုဒီအညွန်ကိန်းထဲမှာထည့်သွင်းထားတာပါဒီထဲမှာဆိုမာလီယာနိုင်ငံကထိတ်ဆုံးမှရှိပြီးသူ့နောက်မှာအီရတ်၊ဆီးရီးယားနဲ့ဖိလစ်ပိုင်နိုင်ငံတွေပါဝင်ပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံကတော့အဆင့်ဆက်နှစ်မှရှိပါတယ်သတင်းထောက်တွေနဲ့ဘလော့ဂါတွေတပ်ဖြတ်ခံရတဲ့ကိစ္စမှာဘင်္ဂလားဒေ့ရှ်အစိုးရအနေနဲ့တပ်ဖြတ်မှုတွေကိုရပ်တန့်သွားအောင်နဲ့တရားခဏတွေကိုတရားစီရင်နိုင်အောင်လှုပ်ဆောင်နိုင်စွမ်းမရှိတာဒါမှမဟုတ်အဲ့ဒီလိုလှုပ်ဖို့ဆန္ဒမရှိတာကြောင့်2017ခုနှစ်နောက်ပိုင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုဒီစီရင်တဲ့ပထမဆုံးအကြိမ်ထည့်သွင်းလိုက်တာဖြစ်တယ်လို့ CPJ အာရှရေးရာသုတေသနပြုစုသူတို့ဖြစ်တဲ့ Sumit Galhotra က VOA ကိုပြောပါရယ
်အာဖဂန်နစ္စတန်နိုင်ငံမှာလက်ရှိနှစ်အတွင်းဘိန်းထုတ်လုပ်မှုဟာ48ရာခိုင်နှုန်းကျဆင်းသွားတယ်လို့ကုလသမဂ္ဂအမှုရေးစီဝါနဲ့ရာဇဝတ်ပြစ်မှုဆိုင်ရာ UNODC ကဒီကနေ့ထုတ်ပြန်ပါတယ်ပြီးခဲ့တဲ့နှစ်ကဘိန်းတန်ချိန်6400ထွက်ခဲ့ပြီး ဒီနေ့မှာတန်ချိန်3,300ထွက်တယ်လို့အာဖဂန်ဘိန်းအထွတ်နှုန်းစစ်တမ်းရဲ့တွေးရှိချက်တွေကိုဒီကနေ့ထုတ်ပြန်ချိန်မှာ UNODC ဒေသဆိုင်ရာကိုယ်စားလှယ် Andre RVD ဆိုင်ရာကပြောပါတယ်မိုးရေဆေးဝါးတိုက်ဖျက်ရေးဌာနတွေနဲ့အာဖဂန်မူဝါဒရေးရာချမှတ်သူတွေအကြားပူးပေါင်းဆောင်ရွက်မှုပိုကောင်းလာတာကြောင့်အခုလိုဘိန်းထွတ်နှုန်းကျဆင်းသွားတာလို့ UNODC ကပြောပါတယ်အာဖဂန်မှာဘိန်းဆိုင်တာနဲ့ထုတ်လုပ်တာနှစ်တော်ကြာပုံမှန်တက်နေခဲ့ပြီးတဲ့နောက်ပိုင်းအခုတိတိတတ်တာကျဆင်းသွားတာပါနိုင်ငံတော်ဝန်ဘိန်းဆိုင်ပြုမှုကလည်း2015ခုနှစ်မှာ19ရာခိုင်နှုန်းကျဆင်းသွားတယ်လို့ RVD ဆိုင်ကပြောပါတယ်။ဒါပေမဲ့အာဖဂန်မြောက်ပိုင်းတချို့နေရာတွေမှာလုံခြုံရေးအခြေအနေယိုယွင်းနေတာကြောင့်အဲ့ဒီမှာတော့ဘိန်းဆိုင်တာတိုးလာတယ်လို့ပြောပါတယ်။ဟာမန်ပြည်နယ်ဟာဘိန်းထုတ်လုပ်မှုအများဆုံးပြည်နယ်ဖြစ်နေစေရှိပေမဲ့ပြီးခဲ့တဲ့နှစ်ကတည်းကဆိုရင်16ရာခိုင်နှုန်းကျဆင်းသွားပါတယ်။ကန်ဒါဟာ၊ကာပီဆာ၊ဇာဘူး၊ဖာရာ၊နီမူရော့စ်၊ဟီရတ်၊နန်ဂါဟာ၊လာဂမန်နဲ့ဘာခရှန်ပြည်နယ်တွေမှာလည်းဘိန်းထုတ်လုပ်မှုကျဆင်းပါတယ်။အာဖဂန်နစ္စတန်မှာမူရီစီဝါနီနေရေးအတွက်ကုလသမဂ္ဂက2010ခုနှစ်ကတည်းကဆိုရင်ရန်ပုံငွေအမေရိကန်ဒေါ်လာ 9.6 ဘီလီယံသုံးစွဲထားပြီးပါပြီ။ပါကစ္စတန်နိုင်ငံအလဲပိုင်းကလွတ်တော်အမတ်တူရဲ့ရုံးမှာဒီကနေ့ဘုံးပေါက်ကွဲမှုတစ်ခုဖြစ်တာကြောင့်လူ9ယောက်ထဲမှနေတည်ဆုံးပြီးတခြားလူအများပြားဒဏ်ရာရသွားပါတယ်။အာနာယပါကစ္စတန်မွတ်စလင်အဖွဲ့ချုပ်ရဲ့လွတ်တော်အမတ်အမ်ဂျက်ခူစာအုံပြုတဲ့ပန်ဂျက်ပြည်နယ်ထောင်စာမြို့ကရုံးတရုံးမှာပေါက်ကွဲမှုဖြစ်တာပါ။တိုက်ခိုက်မှုဖြစ်ချိန်ကအဲ့ဒီမှာခူစာရှိမနေပါဘူး။ပေါက်ကွဲမှုကိုအသေးကဘုံးခွဲတဲ့ဖြစ်ရအနေနဲ့စုံစမ်းစစ်ဆေးနေတယ်လို့ရဲတပ်ဖွဲ့ကပြောပါတယ်။တိုက်ခိုက်မှုရဲ့လက်သေးအဖြစ်ဘယ်သူကမှမကျင်နာသေးပါဘူး။ဒါပေမဲ့တာဝန်ရှိသူတွေကိုပြစ်မှတ်ထားပြီးတော့ဘုံခွဲတိုက်ခိုက်တာတွေကိုမကြသေးခင်နှစ်တွေတွင်ပါကစ္စတန်တာလီဘန်တွေကလုခဲ့ပါလေ။သူတို့ကိုယ်ပိုင်အစ္စလမ်ဘော်ဒါကိုချမှတ်ဖို့နဲ့အာဖဂန်နစ္စတန်နဲ့ပါကစ္စတန်နယ်စပ်တစ်လျှောက်အနောက်မြောက်ပိုင်းလူမျိုးစုဒေသတွေကသူတို့ရဲ့အခြေစိုက်စခန်းတွေကိုစစ်စင်တိုက်ခိုက်တဲ့အပေါ်လက်တုံ့ပြန်တဲ့အနေနဲ့တာလီဘန်တွေရဲ့လက်နက်ကင်ပုံကံမှုတွင်ပါကစ္စတန်နိုင်ငံသားထောင်ပေါင်းများစွာတည်ဆုံရပြီပါပဲခင်ဗျာ
။ထိတ်တန့်ရောက်တဲ့တွင်ကိုကိုကျွတ်ကျော်သိနေနန်းလောင်တို့ခြေညာပေးခဲ့တာဖြစ်ပါတယ်ရှင်အခုတော့မြန်မာဆန်ရသတင်းဆောင်မတွေကိုနားဆင်ချရအောင်ပါမနေ့ပြန်အောက်တိုဘာလ15ရက်နေ့နေပြည်တော်မှာကျင်းပမဲ့တနင်္ဂနွေအဖြစ်ခတ်ရက်စဲရေးစာချုပ်လက်မှတ်ရေးထိုးပွဲကိုတချို့သောတိုင်းရင်းသားထိပ်ပိုင်းခေါင်းဆောင်တွေတက်ရောက်မှာမဟုတ်ပါဘူးလက်မှတ်မထိုးမဲ့လက်နက်ကန်အဖွဲ့တွေကိုအစိုးရဘက်ကတော့ဒီပွဲကိုတက်ဖို့ဖိတ်ခေါ်ခဲ့ပါတယ်ဒါပေမဲ့တနင်္ဂနွေအဖြစ်ခတ်ရက်စဲရေးစာချုပ်လက်မှတ်ရေးထိုးပွဲလှုပ်ဆောင်နေပေမဲ့တိုက်ပွဲတွေလျော့ပါတာမရှိသေးတာကြောင့်မတက်ရောက်တာလို့တိုင်းရင်းသားခေါင်းဆောင်တွေဘက်ကတုံ့ပြန်ပါတယ်။နောက်ပြည်ဒေါ်ဆန်းစုကြည်နဲ့ခွန်ထွန်းဦးစတဲ့ခေါင်းဆောင်ပိုင်းကိုအသီးသက်တွေအနေနဲ့ဖိတ်ထားပြီးမလဲမတက်ရောက်နိုင်ကြပါဘူး။ဒီသတင်းကိုတော့ VOA မြန်မာပိုင်းကမမေခါကပေးပို့ထားပါတယ်ရှင်။
မနက်ဖြန်ကျင်းပမဲ့တနိုင်ငံလုံးပြစ်ခတ်ရက်စဲရေးစာချုပ် NCA လက်မှတ်ရေးထိုးပွဲကိုတိုင်းရင်းသားခေါင်းဆောင်အချို့တက်ရောက်မှာမဟုတ်ပါဘူး။ဘာကြောင့်မတက်ရောက်တယ်လဲဆိုတာကိုကရင်နီအမျိုးသားတိုးတက်ရေးပါတီကအထွေထွေအတွင်းရင်းမူရွှေမျိုးတန့်ကအခုလိုပြောပါဗျ။တက
်ရောက်တာချင်းကဒီလိုပါပြစ်ခတ်ကတော့ကျွန်တော်တို့ကလက်မှတ်ထိုးအစဉ်ပြင်နေတယ်ကျွန်တော်တို့မျှော်လင့်ထားတာကမကူကကျွန်တော်မျှော်လင့်ထားတာပေါ့နော်။ဒီလိုတနိုင်ငံလုံးပြစ်ခတ်ရက်စဲရေးကိစ္စကြီးဟိုဖြစ်တော့မယ်လက်မှတ်ထိုးတော့မချင်းရောက်ခံမင်းနေလေတိုင်းရတနာကနေစိတ်တုံးတော့နေဖြစ်ရမယ်ကျွန်တော်တို့ဒီလိုစားတယ်ဒီလိုလည်းမြင်ချင်တယ်ဒီလိုလည်းကြားတယ်သူတို့လည်းပဲသူတို့ရှင်ရှင်ကြားတယ်လို့ဖြစ်မှလာမယ်အမှုရင်းကျိုးပူတော်ဆိုးလို့လို့ဖြစ်လာတော့ကျွန်တော်တို့အဲ့လိုလက်မထူးပူပွဲကိုတော်တက်တယ်ဆိုလို့ရှိရင်ဒီတခြားတော့ဒီတိုင်းမှာဖြစ်ပွဲဖြစ်သွားနေတယ်ပိုက်ပွဲရဲ့အတွက်ရောတော်နာမယ့်ပြင်းဒီတက်ပွဲတော့ခါရောက်ရဲ့ဒီလိုလူထုလည်းကျွန်တော်အားနာတယ်
ကရင်အမျိုးသားအစည်းအရုံး KNU ဒုဥက္ကဋ္ဌလည်းဖြစ်တိုင်းရင်းသားလက်နက်ကိုင်အဖွဲ့အားလုံးရဲ့အစင်းမြင့်ညီနိုင်ကိုယ်စားလှယ်အဖွဲ့ SD ခေါင်းဆောင်လည်းဖြစ်တဲ့ဖရိုနော်စီဖိုးရာစိန်ကလည်း NCA လက်မှတ်ထိုးပွဲကိုတက်ရောက်မှာမဟုတ်ပါဘူး။သူမအနေနဲ့ NCA ဖြစ်စဉ်မှာပါဝင်ဆောင်ရွက်ခြင်းမှာတနိုင်ငံလုံးမှာတနက်တန်တွေတိတ်ပြီးတိုက်ပွဲများရပ်တန့်ဖို့နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အားလုံးပါဝင်လက်မှတ်ထိုးတဲ့စာချုပ်ဖြစ်လာဖို့မျှော်လင့်ခဲ့ပေမဲ့ဖြစ်မလာခဲ့ကြောင်းဒီအတွက် NCA လက်မှတ်ရေးထိုးပွဲအခမ်းအနားကိုတက်ရောက်ဖို့ခွန်အားမရှိကြောင်းဟုတ်ဖော်ပြောဆိုခဲ့ပါတယ်။ဒီပြင် NCA စတင်ဖြစ်လာဖို့အတွက်လှုပ်ဆောင်ခဲ့တဲ့ NCCT တနိုင်ငံလုံးပြစ်ခတ်ရက်စဲရေးဆိုင်ရာညှိနှိုင်းရေးအဖွဲ့ခေါင်းဆောင်တွေပါဝင်တဲ့ကချင်လွတ်လပ်ရေးတပ်မတော် KIA မွန်ပြည်သစ်ပါတီ NMSP တို့ဘက်ကလည်းတက်ရောက်မှာမဟုတ်ပါဘူး။အောက်တိုဘာ15ရက်နေ့မှာကျင်းပမဲ့ NCA လက်မှတ်ရေးထိုးပွဲမှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့အလုံးပါဝင်မှာမဟုတ်ပဲ KNU အပါအဝင်တိုင်းရင်းသားလက်နက်ကိုင်၈ဖွဲ့ပဲလက်မှတ်ထိုးသွားမှာဖြစ်ပါတယ်။ NCA စာချုပ်လက်မှတ်ရေးထိုးတာနဲ့ပတ်သက်ပြီးက ကရင်နီအမျိုးသားတိုးတက်ရေးပါတီကအထွေထွေအတွင်မှုရွှေမျိုးတန်ကတော့ခုလိုတုံ့သက်လိုက်ပါတယ
်။ဆွာကျိုးတို့မှာပါတဲ့ဒီကျိုးအတောင်းရံအမှန်တန်လေးနဲ့အတောင်းရံဖြစ်ပါတယ်။ဆိုတော့နှစ်ခေတ်လုံးကဒီလိုလားညံ့ညံ့ချီချီနဲ့ဒါပေမဲ့ဒီပြည်သူလူထုနဲ့ချီတန်းနေတာချီပြီးတော့တောင်းကြတယ်ဆိုလို့ရှိရင်တော့ဒါပေါ့ကြံရတဲ့အတွက်လူတွေတော့လည်းတင်ကန်းသာချီပြီးတော့ဒါစိတ်ကိုရှိမှလာလာကောင်းရင်ဖြစ်တယ်။ဒီမုန်းပဲနဲ့ဒါကိုအခွင့်အရေးတရက်နေနေအတုံးချတတ်မယ်ဆိုလို့ရှိရင်တော့ဒါဒီတန်းတွေလာလာမကောင်းဘူး။ဒီစာချုပ်ရဲ့မူရင်းအနစ်တရကိုလိုက်ကတနင်္ဂနွေလုံးမှာဖြစ်ဖြစ်နေတဲ့လက်နက်ကင်ဟာတွေတက်ပြီးဖြစ်တဲ့အပေါ်မှာဒီလိုကိစ္စမျိုးကိုတနင်္ဂနွေလုံးအတိုင်းအတာနဲ့ဖြေရှင်းလို့မလုပ်နိုင်ဘူးဆိုလို့ရှိရင်ဒါပြဿနာကြီးကတော့ဆုံးမယ်လို့မထင်ပါဘူး။ယူသားဆိုတဲ့ဒီတန်းတွေတော့မကြည့်ဘူး။ဒီကြောင်းလေးမျိုးဆောင်ကြည့်နေချင်တယ်ဆိုလို့ရှိရင်တော့ဒီစာချုပ်ကိုဆွေးနွေးတဲ့ပတ်ဝန်းကျင်နဲ့ဒီအားလုံးနဲ့အကြည့်ကြီးလေးတွေဖြတ်ပြပြီးတော့မှဆက်သွားနိုင်တဲ့အချိန်ရောက်လို့ရှိရင်ပိုကောင်းတာပေါ့နော်။
NCA လက်မှတ်ထိုးပွဲမှာအတိတ်တည်းအနေနဲ့တက်ရောက်လက်မှတ်ထိုးဖို့ဖိတ်ကြားထားခြင်းခံရတဲ့ဒေါန်ဆန်းစုကြည်နဲ့ခွန်ထွန်းဦးတို့ကလည်းတိုင်းရင်းသားအလုံးမပါဝင်နိုင်တဲ့အတွက်တိတ်တည်းလက်မှတ်ရေးထိုးဖို့ညှဉ်းဆန်းထားပါတယ်။အတိတ်တည်းနိုင်ငံတွေအနေနဲ့ UN, EU အပါအဝင်ဂျပန်၊တရုတ်အိန္ဒိယ၊ထိုင်းစတဲ့၄နိုင်ငံကပါအတိတ်တည်းအနေနဲ့ပါဝင်လက်မှတ်ထိုးသွားမယ်လို့မြန်မာငြိမ်းချမ်းရေးစင်တာ MPC ကပြန်ကြားရေးတာဝန်ခံဦးလာမောင်ရွှေကပြောဆိုထားပါတယ်။ NCA လက်မှတ်ရေးထိုးပြီးပါကအစိုးရစစ်တပ်နဲ့လက်နက်ကိုင်အဖွဲ့တွေပူးပေါင်းပြီးတပ်မတော်သားတွေလိုက်နာမယ်ကျင့်ဝတ်နယ်မြေပိုင်းခြားမှုတွေလှုံ့ဆော်ရမှာပါ။ဒီလိုလှုံ့ဆော်မှုမှာတိုင်းရင်းသားအလုံးလက်မှတ်မထိုးနိုင်တဲ့အတွက်ရေးဆဲဖို့အခက်တွေ့နိုင်တယ်လို့တိုင်းရင်းသားအချို့ကသုံးသပ်နေကြပါတယ်။ဒီပုံမှာ NCA လက်မှတ်ထိုးမဲ့ချင်းအမျိုးသားတက်ဦးကခေါင်းဆောင်ပူးစင်ကျုံကခုလို့ပြောပါတယ
်ဟုတ်ကဲ့ကျွန်တော်တို့ဒီကနေ့ခေါ်တော့ခွန်လာရေးဆွေးမှာတော့စနိုင်းအလုံးသွားချုံနဲ့ခေါ်တော့ခွန်လာကိုကျွန်တော်ရေးဆွေးမှာဖြစ်ပါတယ်ဒီခွန်တက်ကိုခေါ်တော့ခွန်လာကိုလည်းပဲတိုင်းရင်းလဲမြန်မာဖွဲ့စည်းများရဲ့လောက်ကြီးလာနေတာခါမှာအတီးတူပြသားလည်းဖြစ်ပါတယ်နောက်ဒီကနေ့ NCA ဟာလည်းပဲကျွန်တော်တို့တိုင်းရင်းသားလက်နက်ကတော်လှန်ရေးဖွဲ့စည်းများရဲ့အထိပ်ကြီးအစည်းအဝေးမှာကျွန်တော်တို့အတီးတူပြီးဖြစ်ပါတယ်ဒါတော့နောက်ကျွန်တော်ထပ်ထည့်တဲ့ကိစ္စမျိုးရှိလာလို့ဆိုလို့ရှိရင်လည်းတော်တော်မလာနိုင်တဲ့ဖွဲ့စည်းများကျွန်တော်ကွန်ဆယ်လုပ်ပါမယ်ကျွန်တော်တို့နဲ့တိုင်ပြည်မျိုးကအားလုံးသဘောတူတဲ့အနေအထားမျိုးကျွန်တော်ဖန်တီးမှာပါကျွန်တော်တို့ပြန်လာမှပြန်ဆွေးနွေးရမယ့်အနေအထားမျိုးကျွန်တော်တို့မရောက်အောင်တို့လာတဲ့အချိန်မှာအားလုံးပေါင်းလာတဲ့အချိန်မှာတခါတည်းတမန်နဲ့ကျွန်တော်အကျုံးဝင်သွားလို့ရတယ်ဒါနဲ့ကိုကျွန်တော်တို့ဒီအတုံးချလို့ရသွားတဲ့အနေအထားမျိုးကိုကျွန်တော်ဖန်တီးဖို့ဒီကနေ့ကျွန်တော်တို့စီစဉ်ထားတာဖြစ်ပါတယ်
အပြည့်ရဲ့စာချုပ်လက်မှတ်ရေးထိုးပြီးရက်ပေါင်း60အတွင်းမှာနိုင်ငံရေးမူပေါင်းရေးဆွဲခြင်းရက်ပေါင်း90အတွင်းမှာနိုင်ငံရေးဆွေးနွေးပွဲစတင်ခြင်းစတဲ့ကိစ္စတွေလှုပ်ဆောင်ရမှာဖြစ်ပေမဲ့ NCA မှာတိုင်းရင်းသားအလုံးမပါဝင်သေးတာကြောင့်ဒီအပိုင်းတွေလှုပ်ဆောင်ဖို့ခက်မယ်လို့တိုင်းရင်းသားတွေကသုံးသပ်လျက်ရှိပါတယ်
။မမေခါပြောပြပေးခဲ့တာပါရှင်။တစ်ဆက်တည်းမှာပဲမြန်မာအစိုးရတပ်တွေရှမ်းပြည်ဘက်ကနေစုခွာနေတယ်ဆိုတဲ့သတင်းပေးပို့ချက်ကိုလည်းနားဆင်ကြရအောင်ပါ။မြန်မာဆွေရတပ်တွေနဲ့ရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီ RCSS တပ်တွေမကြခင်မှာအပြစ်ခံရစဲရေးလက်မှတ်ရေးထိုးတော်မှာဖြစ်တဲ့အတွက်ရှမ်းပြည်နယ်နှောင်းချိုမြို့နယ်ရက်ဆောင်မြို့နယ်တဲမှာစစ်တပ်ဘက်ကနေတပ်တချို့ရုတ်သိမ်းခဲ့ပါတယ်ဒီအတွက်မကြခင်ကပဲစစ်ပြေးတင်းရှောင်နေတဲ့နှောင်းလုံးချေးရွာအုပ်စုတာစီချေးရွာကဒေသခံ400ကျော်နေရရင်းတွေကိုပြန်နှံ့ချပြီလဲဖြစ်ပါတယ်ဒီသတင်းကိုတော့ထိုင်းခြေဆိုင် VOE သတင်းတောက်မအေးအေးမှာကသတင်းပေးပို့ထားပါတယ်ရှင်
ပြီးခဲ့တဲ့စက်တင်ဘာလကုန်ပိုင်းမှာမြန်မာအစိုးရတပ်တွေနဲ့ရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီ RCSS တပ်တွေတင်းမာမှုတွေရှိခဲ့ပြီးတဲ့နောက်မှာနောင်ချိုမြို့နယ်နဲ့ရက်ဆောင်မြို့နယ်အတွင်းကဒေသခံတွေကိုရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီ RCSS ကသူတို့နေထိုင်ရာနေရာတွေကနေဖယ်ရှားခိုင်းခဲ့တာပါအခုအခါမှာတော့သူတို့နေထိုင်ရာကျေးရွာတွေမှာမြန်မာအစိုးရတပ်တွေရုတ်သိမ်းသွားတဲ့အတွက်တင်းရှောင်နေတဲ့ကျေးရွာသားတွေပြန်လာနေကြပြီဆိုပြီးကျေးရွာကိုယ်စုကိုကိုစားပြုတဲ့နောင်လုံအုပ်ချုပ်ရေးမှူးဦးကျော်ဟန်ကအခုလိုပြောပါတယ
်ဒီနေရာမှာအလုံးဘောလောက်ကြောင်းမှုတင်နေဒါကျွန်တော်တို့ကြောင်းဝင်ပြီနေ့ကျွန်တော်အလုံးပြန်ရောက်ပြီနေ့ကျကျွန်တော်တို့ကြောင်းနေအလုံးတက်ချူအော်အခုဒီနားသွားကြတာဒီဘောတော့ပြောရကျွန်တော်ဒီစာစီရအများဆုံးပေါ်စာစီရအေးရလေးရအောင်ရှိစာစီရရဲ့ပြန်မပလောင်ပလောင်ရတဲ့ရရှိတဲ့နောင်ရမ်းလေဒီကနောင်ရတဲ့ဒီဘောလောက်ငါးဆယ်ငါးဆယ်လောက်သွားတယ်ဒီနေ့ဒီမှာအစိုးရစီကောင်းလိုက်တော့ပြီးတော့တို့တော့ပြန်ကြံတော့တာလေဒီမှာဒီလိုနှစ်ခါလုံးတို့ခွဲတဲ့ရှိနေမယ်ဒီကျောင်းလည်းရှိနေမယ်ဆိုတော့အဲ့ဒါကျွန်တော်တို့သုတ်ရင်ရပါတော့လို့
မကြခင်အောက်တိုဘာလ15ရက်နေ့မှာရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီ RCSS ကမြန်မာအစိုးရနဲ့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရက်စရဲသဘောတူညီချက်ကိုလက်မှတ်ရေးထိုးတော့မှာပါဒီလိုလက်မှတ်ရေးထိုးမှုတွေကြောင့်ဒေသခံတွေပြန်လာကြတာမဟုတ်ပေမဲ့လက်နက်ကိုင်အဖွဲ့တွေအနေနဲ့လက်မှတ်ထိုးပြီးစီကံချက်တွေလိုက်နာမှုတွေရှိမယ်ဆိုရင်တော့ပြည်သူတွေအတွက်ချင်းချောက်ခံရမှုတွေကနေစိတ်သက်သာမှုတွေရှိစေနိုင်မှာဖြစ်တယ်ဆိုပြီးဒေသခံတွေကဆိုပါတယ် အခုအခါမှာတော့ဆယ်ရက်ကျော်ကြာအလုပ်တွေပြတ်ပြီးနေရာရင်းကိုဆွန့်ခွာပြီးတိမ်းရှောင်နေရတဲ့အတွက်အလုပ်တွေပြန်လုပ်နိုင်ဖို့အတွက်ဒေသခံတွေပြန်လာကြတာဖြစ်တယ်လို့လည်းနောင်လုံအုပ်ချုပ်ရေးဘူးကဆိုပါတယ်
အဲ့ဒါကျတော့ဒီလိုမျိုးတကယ်လို့ကျမချိုးပြီးမှရှမားချိုးပြီးတော့သူလည်းဒီဒီကနေ့ရအောင်လည်းငါ့ကိုဆိုတော့ကျွန်တော်တို့ဒီလိုရအောင်ဆက်ဆံတာမျိုးတော့အဲ့ဒါဆိုမြန်မာကလုံးသတိချရပါတယ်မှာတော့ရဟမမနေနဲ့တော့ဖုန်းကြီးကြောင်းနဲ့ဖုန်းကြီးကိုရအောင်ဖယ်ပေးပါဆိုတော့ဒီမျိုးကမ္ဘာနဲ့ကျွန်တော်တို့ကအဲ့ဒါဆိုတော့ကျွန်တော်တို့ကအချောင်းရုံကိုဖုန်းကြီးကဖိုးရတောင်းတောင်းရလုံးဝပြန်ပြန်ရဖို့အဲ့ဒါကျွန်တော်တို့ကချက်ခေါ်တာပေါ့ကျွန်တော်တို့ကစပါးအသုံးပြုလို့ဆက်ရတယ်ကိုကြီးကလည်းကိုကြီးဆိုပြီးဆက်ကြတာလေဒီကမ္ဘာကိုရနေကိုလာနေဆိုစပါးရေရနေစပါးရနေချင်းဝင်ရခဲ့နေတယ်
ဒေသခံတွေကတော့ရွာတွေတွေမှာမြန်မာစစ်တပ်ကတိုင်းရင်းသားလက်နက်ကင်တပ်တွေပါဝင်ရောက်နေထိုင်တဲ့အခါမှာသူတို့ကိုဖယ်ရှားခိုင်းတာချင်းချောက်တာတွေရှိနေတဲ့အတွက်နောက်ထပ်ဒီလိုထပ်ဖြစ်မာတွေကိုမလိုလားဘူးလို့ဆိုပါတယ်။မကြခင်မှာတော့မြန်မာအစိုးရနဲ့ရှမ်းပြည်ထူထောင်ရေးကောင်စီ RCSS SSA ပါဝင်တိုင်းရင်းသားလက်နက်ကင်အဖွဲ့ရှစ်ဖွဲ့ဟာလက်မှတ်ရေးထိုးတော့မှာဖြစ်ပါတယ်ရှင်။
ထိုင်းချေဆိုင် VOA သတင်းတော်မအေးအေးမှာပါရှင်အခုကတော့ရွေးကောက်ပွဲဆိုင်ရာသတင်းတပုတ်ကိုအလှည့်ပေးခြင်းပါတယ်ကချင်ပြည်နယ်တွင်မဲဆွယ်စည်းရုံးရေးဆင်းနေတဲ့မြို့သားဒီမိုကရေစီအဖွဲ့ချုပ်ပါတီ NLD ကိုစလဲလောင်းတွေကိုဒေသခံလက်နက်ကန်အဖွဲ့အစည်းတချို့ကဟန်တာတိုက်ခိုက်ခဲ့ပါတယ်ချီပွင်နဲ့ပန်ဝါဒေသတွင်းမှာ NLD ပါတီမဲဆွယ်စည်းရုံးရေးမလုပ်ဖို့လက်နက်ကန်အဖွဲ့အစည်းတွေကတားမြစ်ထားတဲ့အပေါ်ကချင်ပြည်နယ်ရွေးကောက်ပွဲကော်မရှင်ကခေါ်ယူညှိနှိုင်းခဲ့ပေမဲ့ထိရောက်မှုမရှိဘူးလို့ဒေသခံ NLD ကိုစလဲလောင်းတို့ကပြောပါတယ်နိုင်ငံရေးပါတီတွေအပေါ်ဟန်တာတိုက်ခိုက်တဲ့လုပ်ရဟာဆိုရင်ရွေးကောက်ပွဲပုံရိပ်ကိုထိခိုက်စေတယ်လို့တိုင်းသားနိုင်ငံရေးပါတီခေါင်းဆောင်တို့ကလည်းရှုမြင်ကြပါတယ်။နိုင်ကွန်းအင်ကသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပါ။လာမယ့်အထူးထူးရွေးကောက်ပွဲမှာဝင်ရောက်ရွေးခံမဲ့ကချင်ပြည်နယ်ချီပွေမြို့နယ်က NLD ခေါ်အမျိုးသားဒီမိုကရေစီဖွဲ့ချုပ်ကိုစလဲလောင်းတို့ရဲ့မဲဆွယ်စည်းရုံးရေးခီးစဉ်မှာအတိုက်ခိုက်ခံရတာပါ။ကချင်အထူးဒေသတဲ့နယ်မြေကမ်းဖတ်ရွာမှာ NLD အဖွဲ့ချုပ်ကကိုစလဲလောင်း3ဦးပါဝင်အဖွဲ့ဝင်4ဦးတို့ကနေတနင်္လာနေ့ညဘက်မှာအတိုက်အခက်ခံရတဲ့ဖြစ်စဉ်နဲ့ပတ်သက်လို့ NLD အဖွဲ့ချုပ်ကပြည်သူ့လွှတ်တော်ကိုစလဲလောင်းဦးနေဝင်းကအခုလိုပြောပါတယ်
ဆက်မြင့်နေကြပြောကျွန်တော်တို့လွှတ်တော်ကိုစလဲလောင်းနေတဲ့ဒီနေ့တွေ့ချုံအချိန်မှာအဖွဲ့တစ်ဖွဲ့ကရောက်လာပြီးတော့သူတို့ဆုတ်ဖြစ်တယ်သူပါသွားတဲ့သူချစ်တော်လို့ပြည်ရှိနေတယ်အဖြစ်ရှိခံ
ဒီတိုက်ခိုက်မှုမှာဘယ်ဖွဲ့စည်းရဲ့လက်ချက်ဆိုတာယတိပြမပြောနိုင်သေးပေမဲ့ဒေသခံလက်နက်ကိုင်ဖွဲ့စည်းတစ်ခုရဲ့လက်ချက်လို့တိုက်ခိုက်ခံရတဲ့ကိုစလေလောင်းသူရဲ့ပြောဆိုချက်ပေါ်မှာကူကားပြီးတော့ဦးနေဝင်းကအခုလိုဆက်ပြောပါတယ
်ဒီဖြစ်နေတဲ့ပြဿနာကပို့စကိုပြင်ပြရမယ်ဒီမှာအန်ဒီမလာဘူးဆိုတာထုတ်ထားရပြီးပါလို့ရှိရယ်နော်ကျွန်တော်အဲ့ဒီပါတော့ဥက္ကဋ္ဌရဲ့ပြောစကားရဆိုလို့ရှိရင်တော့ဥက္ကဋ္ဌကိုရဲ့တားအနေနဲ့ဒီချားချက်ပြီးနေတဲ့အတန်နေတော့ဗျာသူတို့စကားပြောစကားနဲ့အတန်တရားလို့ပြောရတယ
်အတိုက်ခိုက်ခံရတဲ့ကြည်ပွေမြွနဲ့အမျိုးသားလှုပ်တော့ကိုစလဲလောင်းဦးကျော်ကျော်ဦးအပါဝင် NLD အဖွဲ့ချုပ်ကကိုစလဲလောင်းအဖွဲ့ဝင်၄ဦးတို့ကနေထိခိုက်တန်ရန်ရရှိခဲ့တယ်လို့စီယုံရေးခီးစဉ်အတွက်အထောက်အကူပစ္စည်းကာလတန်ဖိုးကျသိန်း30ဘူးလောက်ပျက်စီးသွားခဲ့ပါတယ်အခုလိုတိုက်ခိုက်ခံရမှုဖြစ်စဉ်အတွက်တပ်ဆိုင်ရာရဲစခန်းရွေးကောက်ပွဲကော်မရှင်တွေမှာတိုင်တန်းသွားမယ်လို့ပြည်သူ့လှုပ်တော့ကိုစလဲလောင်းဦးနေဝင်းကပြောပါတယ်ပြီးခဲ့တဲ့စက်တင်ဘာလ22ရက်နေ့ကချီပွေမြို့နယ်ပန်ဝါမြို့နယ်ဝိုင်းမော်မြို့နယ်တွေမှာNLD ပါတီကိုယ်စားလှယ်လောင်းတွေမဲဆွယ်ဟောပြောပွဲတွေမလုပ်ဖို့ကချင်အထူးတည်ထားတဲ့ခေါင်းဆောင်ဦးစခုံသိရင်ဖွဲ့ကနေတားမြစ်ခဲ့ပါတယ်ဒီလိုမဲဆွယ်စည်ယုံခွေတားမြစ်တာဟာရွေးကောက်ပွဲဥပဒေနဲ့မကန့်ညီတာကြောင့်နိုင်ငံရေးပါတီတွေကနေကချင်ပြည်နယ်ရွေးကောက်ပွဲကော်မရှင်ထံတင်ပြခဲ့ရမှာစက်တင်ဘာလ29ရက်နေ့မှာကော်မရှင်ကနေဦးစခုံသိရင်ကိုခေါ်ယူတိပေးခဲ့ပေမဲ့လည်းထိရောက်မှုမရှိဘူးလို့ NLD ပြည်သူ့လွှတ်တော်ကိုယ်စားလှယ်လောင်းဦးနေဝင်းကအခုလိုဆက်ပြောပါတယ်
အဲဒီကောင်မွေးပြည်နယ်ကော်မရှင်နဲ့ဥက္ကဋ္ဌတင်ရင်းနဲ့ကျွန်တော်တို့ NLD ပါဝင်ပါတီနဲ့ဒီလိုပေါ်ပြီးပြည့်စုံညီနိုင်ရရှိတယ်။ဒါပေမဲ့တစ်ချိန်ညီနိုင်ခွဲမှာအမှန်တိုင်းပြောလို့ရှိရင်တော့ပြည်နယ်ကော်မရှင်ကတိတိကျကျညီနိုင်ပြည်နိုင်ခြင်းမရှိဘူး။တစ်ဖက်ကဒီပြည်နယ်ရအောင်မို့ဗျာ။တစ်ဖက်ကလည်းရှိုးခဲ့တာလို့ရှိရဲ။ဒီလိုမျိုးတင်ရင်းကနေအဲဒီဘက်ကနေဒီမှာကျွန်တော်တို့ဒီကလာနိုင်ပါလို့လာညာပြောတာမရှိဘူး။ဒီရဆက်ထားတဲ့စာအုပ်ကိုတင်မိခြင်းလည်းမရှိဘူး။ဒါပေမဲ့အဲ့ဒီပြည်နယ်ကော်မရှင်ရဲ့အနေနဲ့ကြိုးစားတာများအစီအစဉ်ရဲ့တဘောမှုတူတာပြောပါမယ်
။မဲဆွယ်စည်းရုံးရေးကာလမှာအခုလိုလက်နက်ကင်အဖွဲ့တွေကနေနိုင်ငံရေးပါတီတွေပေါ်ဟန်တာတိုက်ခိုက်နေတဲ့ဖြစ်စဉ်နဲ့ပတ်သက်လို့ကချင်ပြည်နယ်ရွေးကောက်ပွဲကော်မရှင်ပါဝင်ချီပွေမြို့နယ်ရွေးကောက်ပွဲကော်မရှင်တာဝန်ရှိသူတွေကိုဆက်သွယ်ခဲ့ပေမဲ့လည်းဆက်သွယ်လို့မရရှိခဲ့ပါဘူး။ရွေးကောက်ပွဲအတွက်မဲဆွယ်စည်းရုံးရေးကာလမှာအခုလိုနိုင်ငံရေးပါတီတွေပေါ်ဟန်တာတိုက်ခိုက်တဲ့လုပ်ရဟာရွေးကောက်ပွဲရဲ့ပုံရိပ်ကိုထိခိုက်စေတယ်လို့စီလုံးညီညွတ်ရေးနဲ့ဒီမိုကရေစီပါတီရဲ့အမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးခက်ထိန်နိုင်ကအခုလိုပြောပါတယ်
။ဒီမ
ေဆယ်စီယုံတန်းကတော့ပါတီတိုင်းကတော့လွတ်လွတ်လပ်လပ်လုပ်ပိုင်ခွင့်ရှိတင်တာပေါ့အချို့တချို့မြို့နယ်တွေရဲ့ဒေသတွေမှာသူညီမညီဒေသရဲ့တည်ငြိမ်မှုအေးချမ်းမှုအဲပြစ်ခတ်အနေထားတဲ့အရာကတော့သူဒေသနဲ့သူဟိုလက်နက်ကန်အဖွဲ့အစည်းတွေရှိတဲ့နေရာဒေသတွေမှာကတော့ဒီအခက်အခဲကတော့အနေနဲ့အများတော့ဖြစ်လက်ဖြစ်တာရှိတဲ့အနေအထားတစ်ခုဖြစ်တယ်ဗျာခုလိုဖြစ်တဲ့ဟာတွေကတော့အနေနဲ့အများတော့ရက်ခတ်မှုရှိမှာပဲ
ကချင်ပြည်နယ်အတွင်းလက်နက်ကန်ဖွဲ့စည်းတချို့ကနေနိုင်ငံရေးပါတီတွေရဲ့မဲဆွယ်စည်းရုံးရေးခရီးစီးနှင်မှုအပေါ်မှာဟန်တာတိုက်ခိုက်တဲ့လှုပ်ရွတ်တွေရှိနေပါတယ်။ပြီးခဲ့တဲ့အောက်တိုဘာလပရမပတ်မှာကချင်ပြည်နယ်ဖားကားမြို့နယ်ကတိုင်းလိုင်ရှမ်းနယ်အမျိုးသားဖွံ့ဖြိုးတိုးတက်ရေးပါတီဝင်တို့ကိုအမည်မသိလက်နက်ကန်ဖွဲ့တွေကနေလှုပ်ကြံတပ်ဖြတ်ခဲ့တဲ့ဖြစ်စဉ်တွေလည်းရှိနေပါတယ်။ဒီလိုမသိငြိမ်သေးတဲ့ဒေသအနေအထားတွေကြောင့်ပါတီမဲဆွယ်စည်းရုံးရေးရပ်တန့်ခဲ့ရတယ်လို့လည်းတိုင်းလိုင်ရှမ်းနယ်အမျိုးသားဖွံ့ဖြိုးတိုးတက်ရေးပါတီကတာဝန်ရှိသူတွေကပြောပါတယ်။ကချင်ပြည်နယ်ချီပွေမြို့နယ်အတွင်းမှာအမျိုးသားဒီမိုကရေစီဖွဲ့ချုပ်တိုင်းဒါစီလုံးညွညွရေးပါတီလော်ဝော်မျိုးသားဖွံ့ဖြိုးတိုးတက်ရေးပါတီလီစုမျိုးသားဖွံ့ဖြိုးတိုးတက်ရေးပါတီကချင်ပြည်နယ်ဒီမိုကရေစီပါတီအမျိုးသားဒီမိုကရေစီအင်အားစု NDF ပါတီတွေကလည်းဝင်ရောက်ချိန်ပန်ဖို့ရှိနေပါတယ်ခင်ဗျာ
ဘာရှိမှန်းခင်ဗျာအခုလာမယ့်ဒီအောက်တိုဘာလ18ရက်စနေနေ့နေ့မှာဆိုလို့ရှိရင်ဒီနိုင်ငံတကာမှာရှိတဲ့မြန်မာတန်ယုံတွေမှာလာမယ့်ရွေးကောက်ပွဲအတွက်ဒီကျူတင်ဆန္ဒမဲတွေကိုပြည်ပရောင်မြန်မာတွေမဲပေးကြမှာဖြစ်ပါတယ်အဲ့တော့ဒီကျူတင်ဆန္ဒမဲပေးတာနဲ့ပတ်သက်လို့နိုင်ငံတကာမှာကျူတင်ဆန္ဒမဲပေးကြတာနဲ့ပတ်သက်လို့အတွေ့အကြုံတွေနောက်မဲပေးကြတဲ့အခြေအနေဒီကိစ္စနဲ့ပတ်သက်ပြီးတော့အခုလာမယ့်စနေညပိုင်းဒဲအီလိုက်အစည်းအဝေးမှာဆွေးနွေးကြဖို့ရှိပါတယ်ပါဝင်ဆွေးနွေးလို့တဲ့သတင်းရှင်တွေကိုယ့်ရဲ့အတွေ့အကြုံတွေကိုဖလှယ်ပြောဆိုလို့တဲ့သတင်းရှင်တွေ view မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကိုကြိုတင်ပေးပို့ထားနိုင်ပါတယ်ကျွန်တော်တို့ကနေပြီးတော့ဒဲအလီလိုက်အစီအစဉ်မှာပြန်လည်ခေါ်ယူဆက်သွယ်မှာဖြစ်ပါတယ်ဒါမှမဟုတ်ကိုဆွနီလိုတဲ့အမြင်နောက်မင်းမြန်းလိုတာတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ် VOE မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323822554ဖြစ်ပါတယ်အီးမေးလ်လိပ်စာကတော့ bamis@voenews.com ဖြစ်ပါတယ်ခင်ဗျာပါဝင်ဆွနီကြမယ်တော်ရရှင်တွေကိုကျူးဆွပါတယ်ခင်ဗျာ
လာမယ့်စနေနေ့ည9:00နာရီတရက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြမှာဖြစ်ပါရဲ့ရှင်။ပါဝင်ဆွေးနွေးချဖို့ကျမတို့သောရရှင်နေအားလုံးကိုထပ်မံပြီးတော့ဖိတ်ခေါ်ပါရစေ။အခုကတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းဆောင်မတစ်ပုဒ်ကိုတင်ပြပေးချင်ပါသေးတယ်။စီးရီးယားပြည်တွင်းစစ်ကနေထွက်ပြေးလာကြတဲ့ထောင်နဲ့ချီတဲ့ဒုက္ခသည်တွေဟာအိန္ဒိယနိုင်ငံတွေနဲ့ဥရောပကိုထွက်ပြေးကြပြီးမဲ့စီးရီးယားနဲ့ပူးပေါင်းနေတဲ့ရုရှားနိုင်ငံကိုသွားဖို့တော့သိပ်ပြီးတော့ရည်ရွယ်မထားကြပါဘူး။ရုရှားနိုင်ငံကိုဒုက္ခသည်တွေဘာကြောင့်သိပ်မသွားခြင်းကြတယ်လဲဆိုတာကို VOA သတင်းတောက် Daniel Shep စုံစမ်းတင်ပြထားတာကိုနန်းလောင်ကပြောပြပေးပါမယ်ရှင်
။ Syria နိုင်ငံထဲမှာ Russia ကလေကြောင်းထိုးစစ်တွေဆင်နေတဲ့အပေါ်စိုးရိမ်မှုတွေအမျိုးမျိုးရှိနေကြပါတယ်။ Turkey နဲ့ဥရောပနိုင်ငံတွေထဲဒုက္ခသည်တွေနောက်ထပ်ထွက်ပြေးလာမှာကိုစိုးရိမ်လာတဲ့တစ်ခုအပါအဝင်ပါ။ဒါပေမဲ့ Syria ဒုက္ခသည်တွေအတွက်ယာယီနိုင်ငံရေးခေလုံခွင့်ပေးနေတဲ့ Russia ကတော့သူတို့တွေကိုဒုက္ခတွေအဖြစ်နေထိုင်ခွင့်ပေးတာတိတ်ကိုနေလွန်ပါတယ်။ရုရှားမှာနိုင်ငံရေးခေလွန်ခွင့်တောင်းထားတဲ့စီးရီးယားကဒုက္ခသည်အာမက်ဒါဘူးကတော့ခုလိုပြောပါရယ
်ကျွန်တော်ရဲ့လျှောက်လွှာကိုသုံးသပ်ဖို့ယာယီနိုင်ငံရေးခေလွန်ခွင့်3လချပေးပြီးမယ်နောက်တော့ပယ်ချခံခဲ့ရပါတယ
်ခေလွန်ခွင့်ပေးတဲ့နောက်တိုးကာလကိုအာဏာပိုင်တွေကရှော့ချလိုက်တာကြောင့်လူအတော်များများကိုတရားမဝင်နေထိုင်သူတွေဖြစ်သွားစေတာဒါမှမဟုတ်နိုင်ငံတကာကပြန်ပြီးထွက်ခွာသွားစေတယ်လို့လူမှုကူညီရေးသမားတွေကပြောပါရယ်နိုင်ငံရေးခေလွန်ခွင့်တောင်းခံထားပေမဲ့လည်းဆီးရီးယားနယ်ပွားအီရတ်မိသားစုတစုကမော်စကိုကလေရင်ခွင်တစ်ခုမှာစက်တင်ဘာလကတည်းကတောင်းတင်နေခဲ့တာပါသူတို့တွေကင်ဆောင်ထားတဲ့နိုင်ငံကူးလက်မှတ်အတူတွေကိုထိန်းသိမ်းထားတယ်လို့ရုရှားအာဏာပိုင်တွေကဆွဆွဲပြောဆိုထားပါတယ်ရုရှားမှာညီမတယောက်ရှိတဲ့အမေဖြစ်သူကတော့ကာဇာခါစတန်နိုင်ငံနယ်ပွားဖြစ်ပါတယ်သူက VOA ကို Skype ကနေခုလိုပြောပါတယ်
ညမွေးစနေစရတ်စာ
ရှင်းလည်းမချိုးရဘူးအဝတ်စားအတန့်လည်းမရှိဘူးကလေးတွေကလည်းနေမကောင်းဖြစ်နေတာကြားပြီးဒါကရုရှားနိုင်ငံဖြစ်နေလို့ဒုက္ခတွေအဖြစ်လက်ခံမှာမဟုတ်ဘူးလို့ပြောတယ်။ဒါပေမဲ့ကျမတို့လည်းဘယ်ကိုသွားမှမသိတော့ပါဘူး
။ပဋိပက္ခဆက်ဖြစ်တဲ့အချိန်ရုရှားနိုင်ငံထဲမှာဒုက္ခတွေအဖြစ်ရှောက်ထားသူနည်းနည်းပဲရှိတယ်လို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာအေဂျင်စီ UNHCR ရုရှားဌာနကိုယ်စားလှယ်ဘာဗီယာဆာဝက်ဘိုရာကအခုလိုပြောပါရယ်
Unlike in the West, which people have tradition of dealing with asylum seekers and refugees for the last 6-7
years. No, 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 no,
ဆီးရီးယားနိုင်ငံတွင် IS အကြမ်းဖက်သမားတွေကိုရုရှားဘက်ကလေကြောင်းထိုးစစ်တွေလုပ်နေပေမဲ့လည်းရုရှားနိုင်ငံထဲကိုဒုက္ခသည်တွေတိုးရောက်လာမှာမဟုတ်ဘူးလို့ UNHCR ကပြောပါရယ်။
ရုရှားအစိုးရကသူတို့ဘက်မှယက်တီမှာမဟုတ်တာကိုစီးရီးယားအစိုးရကိုစန့်ကျင်သူတွေကနားလည်ထားကြတာကြောင့်ဖြစ်တယ်လို့ဆိုပါရရှင်
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါသောရရှင်များရှင်သောရရှင်တို့ခုနားဆင်နေကြရတာကတော့ VOA မြန်မာပိုင်းစီစဉ်ရဲ့ဗုဒ္ဓဟူးနေ့ညပိုင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။လိုင်းဒိုမီတာ25 32 51တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။အခုဒုတိယပိုင်းစီစဉ်မှာတော့သတင်းဖတ်ဆင်ခန်းနာတွေဖြစ်တဲ့မြန်မာမီဒီယာမြင်ကွင်းမြန်မာတခွင်စီစဉ်နဲ့မြန်မာအရေးသုံးသပ်ချက်စီစဉ်တို့ကိုနားဆင်ကြရမှာပါရှင်
။အဲဘယ်လိုမဲပေးရမလဲကိုစဲလောင်းတွေကိုဘယ်အချက်တွေကိုကြည့်ပြီးတော့ရွေးချယ်ရမလဲ။နောက်ပြီးတော့ပြည်သူတယောက်အနေနဲ့ဒီနိုင်ငံရဲ့ဖြစ်စဉ်မှာဘယ်လိုပါလဲ
။ရွေးကောက်ပွဲအသိပညာပေးမှုတွေနဲ့ပတ်သက်ပြီးတော့မြန်မာတခွင်စီစဉ်မှာတင်ပြပေးမှာဖြစ်ပါတယ်။အခုရင်းဆုံးတော့မြန်မာမီဒီယာမြင်ကွင်းအစီအစဉ်ကိုနားဆင်ကြရအောင်ပါ။ဒီသတင်းဖတ်မြန်မာမီဒီယာမြင်ကွင်းမှာတော့လူမှုကွန်ရက်ပေါ်မှာစစ်ဝတ်စုံအစ်စ်နဲ့ပတ်သက်ပြီးတယောစာတင်တဲ့အတွက်ဖမ်းဆီးတရားစွဲဆိုခံရတဲ့အမှုအခင်းတိုင်းရင်းသတင်းမီဒီယာတွေကအစိုးရကိုအကူအညီပေးဖို့တောင်းဆိုတဲ့အကြောင်းနဲ့စာနယ်ဇင်းကောင်စီတဲ့ဖွဲ့စည်းမဲ့ကိစ္စဆရာတွေကိုတင်ပြထားပါတယ်။မအိမ်ခံဦးရေးသားထားတာကိုဦးဆံမိုးဝေကူညီတင်ဆက်ထားပါတယ်ရှင်။
ဂရုပမြန်မာမီဒီယာမြင်ကွင်းမှာတော့တက်မတော်ကာဝေးရေးဦးစီးချုပ်နဲ့တက်မတော်ကို Facebook လူမှုကွန်ရက်ပေါ်မှာတည်ရောခဲ့တယ်ဆိုပြီးတော့မတ်ချောဆန္နာထွန်းကိုရုံးထုတ်စစ်ဆေးတဲ့သတင်း NCA လက်မှတ်ရေးထုတ်မဲ့အဖွဲ့တွေကိုမတရားအသိနဲ့အကြမ်းဖက်အဖွဲ့အစည်းများအဖြစ်ကြီးညာထားရကနေပစ်ဖြစ်လိုက်တယ်ဆိုတဲ့ကိစ္စဆရာတွေတိုင်းရင်းသတင်းမီဒီယာတွေနဲ့ပြန်ကြားရေးဝန်ကြီးတွေ့ဆုံတဲ့ပွဲအကြောင်းဆရာတွေကိုတင်ပြသွားမှာဖြစ်ပါတယ်တမတော်ကာဝေးဦးစီးချုပ်ကို Facebook စာမျက်နှာပေါ်မှာတယောတယ်ဆိုတော့မတ်ချောဆန္နာထွန်းခေါ်ချစ်သမီးကိုရုံးထုတ်စစ်ဆေးတဲ့ကိစ္စဟာအခုတပတ်မှာတော်တော်လေးလှုပ်ခတ်ခဲ့တဲ့သတင်းဖြစ်ပါတယ်ဒေါ်အောင်ဆန်းစုကြည်စီယုံရီခင်းစဉ်အတွင်းဝစ်ဆင်ခဲ့တဲ့ထမင်းအယောင်နဲ့မကြခင်ကပြောင်းလဲခဲ့တဲ့တမတော်ဝစ်ဆုံကိုခန်းတန်းရေးသားခဲ့တဲ့အတွက်ဖြစ်ပါတယ်ရွေးကောက်ပွဲနီးလာတာနဲ့မျှ Social လူမှုမီဒီယာတွေပေါ်မှာတပါတီနဲ့တပါတီထောက်ခံသူတွေကအပြိုင်ဆိုင်ရေးသားပြောဆိုနေကြမှာတက်မတော်ဝစ်စုံကိုတရော်တယ်ဆိုပြီးတော့အေးအေးယူခံရတာဖြစ်ပါတယ်။အဲ့ဒီလိုပြဿနာတွေကြောင့်အရင်ကဒေါ်အောင်ဆန်းစုကြည်ကိုလည်းလူမှုမီဒီယာတွေပေါ်မှာတရော်တိုက်ခိုက်ခဲ့ကြတဲ့ post တွေကိုပြန်ပြီးတော့တင်ခဲ့ကြပြီးအဲ့ဓာတွေကိုအေးအေးယူပေးဖို့ပြောဆိုနေကြတာလည်းတွေ့ရပါတယ်။နောက်ပြောပြခြင်းတဲ့အကြောင်းအရာကတော့တိုင်းရင်းသတင်းမီဒီယာတွေနဲ့ပြန်ကြားရေးဝန်ကြီးတွေ့ဆုံတဲ့ကိစ္စဖြစ်ပါတယ်။နှစ်ပေါင်းများစွာအခက်အခဲတွေနဲ့ရုန်းကန်လာနေကြရတဲ့တိုင်းရင်းသားသတင်းမီဒီယာတွေကိုအစိုးရဘက်ကနေကူညီထောက်ပံ့မှုတွေပေးဖို့အတွက်တောင်းဆိုခဲ့ကြတဲ့အကြောင်းပါ။အဲ့ဒီလိုဆွေးနွေးပြောဆိုရမှာအစိုးရနဲ့သဘောတူညီချက်တွေရခဲ့ပြီးအစိုးရရဲ့အထောက်ပံ့ကိစ္စနဲ့ပတ်သက်လို့နရင်္ဇရာသတင်းဌာနကဥခိုင်မရကျော်ကအခုလိုပြောပြပါဗျာ။ဒ
ီကရလက်ကတော့ဗျာဒီတိုင်းနာမီဒီယာရဲ့ကွန်ပျူတာတည်းရဲ့တော့ပေါ့လေဒီတိုင်းရန်တို့အစိုးရအပိုင်းကပေါ့ဒီအထူးသဖြင့်တကြဲဝန်ကြီးဌာနကဘယ်လိုလုပ်ပေးနိုင်မလဲဆိုတာကိုသူတို့ဆွေးနွေးရတာပေါ့ဗျာ။အဲ့ဆွေးနွေးတော့ဒီနေ့ကတော့ဒီကျွန်တော်တို့တိုင်းမီဒီယာတွေကိုသူတို့ဒီငွေကြေးအဖြစ်သို့လကောင်းနေပညာအဖြစ်သို့လကောင်းပြီးရင်ဒီအထောက်ပံ့ဖြစ်တော့အဲ့လိုထောက်ပံ့ပေးနေအောင်သူတို့ဆူစားမယ်ဆိုပြီးတော့လည်းဒီလိုအချင်းတော်တို့ကျွန်တော်တို့ဟိုသဘောတူညီမှုရတာပေါ့လေအဲ့ဒီတော့ကျွန်တော်တို့အဲ့ဒီလိုသဘောတူညီမှုရတော့ကျွန်တော်တို့ကကြားပြီးတော့အဲ့ဒီမှာဟိုဘုံတစ်ခုရဲတော့ဘုံကတော့ဗျာဘုံလေးချက်ဒီလိုရဲတော့ရဲဆိုရယ်သမန်နေကြတာပေါ့နော်အပြင်ခရစ်တရီယာကနေတော့ခမဆက်ပေါ့အဲ့တော့ကျွန်တော်တို့လုံနိုင်ခဲ့တယ်ပြီးရင်အဲ့ဒီဟို grand shop တဲ့ဖွဲ့စည်းဟိုတိုင်းဟာဖွဲ့စည်းတွေတွေ့နေပြီးတော့ဒီငွေကြေးပေးတဲ့အခါဟိုရွေးချယ်နိုင်အောင်ပို့လေအဲ့ဒီမှာတန်တရာတန်တရာဝန်ကြီးဌာနပါမယ်ပြီးရင်ပြည်နိုင်ပါမယ်ပြီးရင်ဟို grand council ကြီးပို့ ဟိုဖက်ကောင်းတဲ့ပါတာပေါ့လေအဲ့ဒီကုန်းကွဲကနေပြီးတော့ဘေးဘေးဘေးဘေးကိုဖက်ဆန်ကဖေးနေတယ်မဖေးသေးဘူးဆိုတော့ဟိုရွေးချယ်ပါပေါ့အဲ့ဒါလေးကျွန်တော်တို့ဒီနေ့ဟိုစုရဲထဲမှာစုခဲ့ကြကြတာပေါ့
ဥခိုင်မရကျော်ပါမကြခင်မှာပြုတ်လို့မဲ့စာနယ်ဇင်းကောင်စီရွေးချယ်ပွဲနဲ့ပတ်သက်လို့လည်းတင်ပြကြပါတယ်။၃နှစ်တာတက်တန်းရှိခဲ့တဲ့စာနယ်ဇင်းကောင်စီယာယီရဲ့တက်တန်းကုန်ပြီးတဲ့နောက်မှာတော့နောက်ထပ်ဖွဲ့စည်းမဲ့စာနယ်ဇင်းကောင်စီမှမီဒီယာသမားတွေအများဆုံးပါဝင်လာနိုင်ပြီးပုံမူလွတ်လပ်မဲ့စာနယ်ဇင်းကောင်စီဖြစ်လာနိုင်လိမ့်မယ်လို့ထင်တဲ့အကြောင်း Tomorrow Channel ရဲ့ Editor ချုပ်ဦးစောတက်ထွေးကအခုလိုပြောပြပါတယ်။ဒါနဲ့ဘယ်လိုလဲရ
ှိချီမြန်မာနိုင်ငံစာနယ်ဇင်းကောင်စီက၃နှစ်တည်းမှာတော့မီဒီယာမီဒီယာအချင်းနဲ့ဖြစ်ဖြစ်မီဒီယာနဲ့အစိုးရကြမှာဖြစ်ဖြစ်တတိပခါ80ကျော်တော့ဖြစ်ရှင်းပေးနိုင်ခဲ့ဖြစ်ရှင်းပေးနိုင်ခဲ့တဲ့အခါကျတော့ကျွန်တော်တို့မြင်တာအခုနောက်ထပ်တက်တန်းတစ်ခုလုပ်တဲ့အခါမှာကန့်ကွက်တဲ့လူတွေရှိတယ်ပြည်မဆိုင်တဲ့ကန့်ကွက်တဲ့လူတွေရှိတယ်နောက်ပြီးတော့အစိုးရနဲ့ပြည်ပိုင်းဝန်ကြီးဌာနကလွှမ်းမိုးမှုရဲ့အောက်မှာပဲရှိတယ်ဆိုပြီးတော့ပြောလာရှိတယ်ဘလို့ပဲရှိစာနယ်ဇင်းကောင်စီကရှိခဲ့ရင်ကာနယ်ဇင်းကောင်စီရှိခဲ့ရင်ဒီမန်နိုင်300နဲ့မီဒီယာသမားမီဒီယာနဲ့ပေကြတဲ့မှာ engagement role ကနေတုံးမဲ့ဒီကတော့ပျောက်သွားအကြောင်းကိုဘဝနိုင်ငံကာနယ်ဇင်းကောင်စီနံပါတ်1ရှိတယ်လို့နံပါတ်1ယူဆပါတယ်နံပါတ်2ကတော့ဒီလိုမျိုးမီဒီယာကောင်စီအပြစ်ပြန်ဖွဲ့တဲ့အခါမှာကျတော့ဥပဒေအရာပဲဖြစ်ဖြစ်နှီးဥပဒေအရာပဲဖြစ်ဖြစ်ကျွန်တော်တိုက်တာလည်းဟာလည်းရှိတယ်သဘောတူပြီးဖြစ်တယ်သဘောမတူဘူးအဲ့လိုလိုက်တာတဲ့အမပေါ်လာတဲ့သတင်းမီဒီယာကောင်စီပါမီဒီယာသမားတွေစာမိုးလာမီဒီယာသမားတွေဖလာမိုးလာဆိုတာကိုလည်းကျွန်တော်တို့မော်နီတာရီလုပ်လို့ရတယ်အဲ့လိုလုပ်တဲ့အခါမှာကျတော့ကျွန်တော်ကမီဒီယာသမား13ယောက်နဲ့14ယောက်ကြာမှာပါဝင်တာဖြစ်တဲ့ဆိုကြောင့်ကျွန်တော်တို့သိရမှာရှိပါဘူ
းဦးစောတက်ထွေးပါနောက်ဆုံးတင်ပြလိုတဲ့သတင်းတွေကတော့အခုတစ်ပတ်အတွင်းမီဒီယာတွေပေါ်မှာလှုပ်ခတ်ခဲ့တဲ့ရွေးကောက်ပွဲရက်ရွှေ့ပြစ်မရွှေ့ပြစ်ဆိုတဲ့ကိစ္စတွေကြားပြီးနေမော်ချီဘက်မှာမိုးရွာပြီးတော့မြေပြိုလို့လူတွေရွှေ့ပြောင်းရတဲ့သတင်းတေဆုံးရတဲ့သတင်းစတာတွေအပြင်ရွေးကောက်ပွဲဆိုင်ရာသတင်းတွေဟာမီဒီယာတွေပေါ်မှာအထူးဖော်ပြနေကြတယ်ဆိုတာကိုတင်ပြရင်းညီကုန်းချုပ်လိုက်ရပါတယ
်ဦးစံမိုးဝေကူညီတင်ဆက်ပေးခဲ့တဲ့မြန်မာမီဒီယာမြင်ကွင်းဖြစ်ပါတယ်ရှင်အခုကတော့သတင်းဘတ်ဆင်ကဏ္ဍတစ်ခုဖြစ်တဲ့မြန်မာအရေးသုံးသပ်ချက်အစီအစဉ်ကိုတင်ပြပေးပါမယ်။မြန်မာနိုင်ငံရဲ့မီဒီယာပွင့်လင်းလာမှုဟာအတက်စရာကောင်းပေမဲ့သတင်းတောက်ကသတင်းတောက်အလုတ်လုတ်လို့ထောင်ချခံရမယ့်အခြေအနေမျိုးတော့လုံးဝမဖြစ်သင့်ဘူးလို့အမေရိကန်ပြည်ထောင်စုဂျော့ချ်ဝါရှင်တန်တက္ကသိုလ်မီဒီယာနဲ့လူမှုရေးရာဌာနတွဲဖက်ဗမောက်ခဂျန်နယ်စတီးလ်ကပြောကြားလိုက်ပါတယ်။မြန်မာမီဒီယာအဆင့်အတန်းကိုကြံအရှိတောင်အရှမီဒီယာတွေနဲ့လည်းနှိုင်းယှဉ်ထားပါတယ်။မြန်မာနိုင်ငံရွေးကောက်ပွဲအကျိုးအထူးအစီအစဉ်ဖြစ်ပမောက်ခစတီးနဲ့ဥကျော်စန်းသားဆွေးနွေးသုံးသပ်ချက်ပထမပိုင်းကိုနားဆင်ကြရအောင်ပါရှင
်။ဟုတ်ကဲ့ကျွန်တော်တို့ဆိုမေးချင်တာကတော့ရွေးကောက်ပွဲတစ်ခုကျင်းပမယ်ဆိုရင်အဲ့မှာမီဒီယာရဲ့အခန့်ကဏ္ဍကဘယ်လောက်အရေးပါပါလဲခင်ဗျာ
။ Oh it's essential. I mean
မီဒီယာရဲ့အခန့်ကဏ္ဍကမရှိမဖြစ်ပါပဲ။လူတို့အနေနဲ့မှန်မှန်ကန်ကန်ဆုံးဖြတ်နိုင်မှုအတွက်ခိုင်လုံစိတ်ချရတဲ့သတင်းချက်လက်တွေကိုရဖို့လိုပါတယ်။ဒီလိုသတင်းမှန်တွေရရှိနိုင်ဖို့ဆိုတာအကောင်းဆုံးကတော့မီဒီယာကတဆင့်ပဲဖြစ်ပါတယ်။မှန်ကန်တဲ့သတင်းအချက်လက်တွေမရှိဘဲနဲ့တော့လူတို့ဟာမှန်မှန်ကန်ကန်ဆုံးဖြတ်နိုင်မှာမဟုတ်ပါဘူး
။ဆိုတော့သတင်းအချက်လက်အမှန်ကန်ပေးနိုင်ရေးဟာအဓိကကျတဲ့အခန့်ကဏ္ဍပေါ့လေ။ဒါကိုနည်းနည်းလောက်အစည်းအဝေးထပ်ပြောပြပါလားခင်ဗျာ။ရွေးကောက်ပွဲအကြိုကာလရွေးကောက်ပွဲပြုလုပ်နေတဲ့ကာလရွေးကောက်ပွဲပြီးကာလတွေမှာမီဒီယာဟာဘာတွေလုပ်သင့်တယ်လဲဆိုတော့နည်းနည်းအသေးစိတ်လေးနဲ့ပြောပြပါဦးခင်ဗျာ
Well ideally I think that media should be reporting
ဟုတ်ကဲ့ရှင်ရွေးကောက်ပွဲဝင်မဲ့သူတွေအားလုံးနဲ့ပတ်သက်ပြီးတော့မျက်မျှတတရေးသားထုတ်ဝေတင်ပြဖို့ပဲဖြစ်ပါတယ်မတူညီတဲ့ပြိုင်ပွဲဝင်တွေအားလုံးကိုနေရာအတူတူအချိန်အတိုင်းအတာအတူတူပေးပြီးတော့သူတို့ရဲ့အမြင်တွေအယူအဆတွေတင်ပြဖို့လိုအပ်ပါတယ်ဒါမှလူလူကအမှန်တိုင်းဆုံးဖြတ်ရွေးချယ်နိုင်ဖို့အတွက်လိုအပ်တဲ့အချက်လက်တွေကိုရကြမှာဖြစ်ပါတယ်။သိတဲ့အတိုင်းပဲဒီမိုကရေစီဆိုတာအဆုံးဖြတ်ကိုလူလူကလုပ်ရတာပါ။သူတို့မှအာဏာရှိပါတယ်။သူတို့ဖို့မှန်ကန်တဲ့အချက်လက်တွေမရနိုင်ရင်တော့ကောင်းမွန်တဲ့ဆုံးဖြတ်ချက်လေးပဲချနိုင်မှာမဟုတ်ပါဘူး
။နောက်တစ်ခုကျွန်တော်မေးချင်တာမီဒီယာတွေနိုင်ငံရေးဘက်လိုက်မှု political bias ရဲ့မီဒီယာတွေဖြစ်နေရဆိုရင်တော့အဲ့ဒါကိုလက်ခံနိုင်ပါသခင်ဗျာ။
No, ideally there should not be political bias.
Let me can I ma o shin. နိုင်ငံရေးဘက်လိုက်မှုဆိုတာမရှိတင်ပါဘူး။ဘက်လိုက်မှုဆိုတဲ့နေရာမှာတခြားဘက်လိုက်မှုပုံစံတွေလည်းအမျိုးမျိုးရှိပါသေးတယ်။နိုင်ငံရေးဘက်လိုက်မှုသာမကပါဘူး။ပိုင်ဆိုင်မှုနဲ့ပတ်သက်တဲ့ဘက်လိုက်မှုမီဒီယာကိုဘယ်သူကပိုင်တယ်ဘယ်သူကချုပ်ကင်နေတယ်ဆိုတာသိဖို့လိုအပ်ပါတယ်။ ဒီဟာကိုထုတ်ဝေတဲ့နောက်ွယ်မှာစီးပွားရေးအကျိုးအမြတ်တစ်စုံတရာရှိနေသလားဒါကြောင့်ဟောပါတီကိုပြစ်ပယ်ပြီးတော့ဒီပါတီကိုထောက်ခံနေသလားဒါကြောင့်ဒီမိုကရေစီထွန်းတက်စာနိုင်ငံတွေမှာစိန်ခေါ်မှုတရက်ကတော့တည်င်းတရက်ရဲ့အရင်းအမြစ်ကိုပျက်ရိုက်တတ်ကစမ်းစစ်သိရှိနိုင်ဖို့ပဲဖြစ်ပါတယ်ဒီတည်င်းဟာနိုင်ငံရေးဗလိုက်မှုစီးပွားရေးပျော်ကားတွေကြောင့်ပေါ်ထွက်လာတာလားဆိုတာသိရှိန
င်ဖို့ဆိုတဲ့နေရာမှာဒီမီဒီယာတွေဘလောက်လွတ်လပ်မှုရှိတယ်လဲဆိုတာလည်းအရေးကြီးမယ်ထင်ပါတယ်ဒီနေရာမှာမီဒီယာလွတ်လပ်ခွင့်ဟာဘလောက်ထိအရေးကြီးတယ်လဲမီဒီယာလွတ်လပ်ခွင့်ရဲ့အတိုင်းအတာဟာဘလောက်ထိစီးနင်းတယ်လဲဆိုလည်းပြောပါဦးခင်ဗျာ
That's such a good question and it's such a complicated question.
ဒါဟာတိတ်ကောင်းတဲ့မေးခွန်းဖြစ်တယ်လို့အင်မတန်ရှုပ်ထွေးတဲ့မေးခွန်းလည်းဖြစ်ပါတယ်ဒီကိစ္စမှာမျက်နှာစာအများကြီးရှိပါတယ်အကောင်းဆုံးဖြစ်တင်တာကတော့မီဒီယာအပေါ်မှာထိန်းချုပ်ထားတဲ့ဥပဒေပြဋ္ဌာန်းချက်လုံးဝမရှိတဲ့အခြေအနေမျိုးပဲဖြစ်ပါတယ်လုံပိုင်ခွင့် license ရှောက်ထားရမယ်ဆိုတဲ့ကိစ္စပိုင်ဆိုင်ခွင့်တောင်းခံရတာတို့နိုင်ငံတော်လျှို့ဝှက်ချက်ဆိုတာတို့ခိုင်လုံစိတ်ချရတဲ့သတင်းအချက်အလက်ကိုမီဒီယာတွေရယူခွင့်မရှိတာတို့တကယ်တော့ဒီလိုသတင်းအချက်အလက်တွေကိုအစိုးရကိုယ်တိုင်ကထုတ်ဖော်ပြောပြရမယ်ကိစ္စပါမြန်မာနိုင်ငံမှာတော့အစိုးရဘိုင်းကမပြောတဲ့အတွက်မီဒီယာတွေကဖြစ်ရမှန်ကိုမသိရှိနိုင်တာတွေမကြာခဏဖြစ်တယ်လို့သိရပါတယ်ခြုံပြောရရင်တော့မီဒီယာလွတ်လပ်ခွင့်ဆိုတာတရားဥပဒေနဲ့ထိန်းချုပ်မှုထက်အများကြီးပုံမရှုပ်ထွေးပါတယ်ဖုံးကွယ်မထားဖို့ပွင့်လင်းမြင်သာမှုရှိဖို့လည်းလိုအပ်ပါတယ်
ဆိုတော့ဒီမြန်မာနိုင်ငံရဲ့အခုလက်ရှိမီဒီယာလွတ်လပ်ခွင့်အခြေအနေကိုအိန္ဒိယအစ်တောင်အရှနိုင်ငံတွေရဲ့အခြေအနေနဲ့နှိုင်းယှဉ်ပြီးတော့ကြည့်ပေးပါဘယ်လိုတွေးရပါလဲခင်ဗျာမြန်မာနိုင်ငံရဲ့မီဒီယာလွတ်လပ်ခွင့်အစဉ်အတန်းဟာ
Well it's very exciting to me to see
ဟုတ်ကဲ့ရှင်မြန်မာနိုင်ငံရဲ့အပြောင်းလဲတွေကိုတွေ့မြင်ရတာကျွန်မတို့သိတ်ကိုအံ့အားသင့်ရပါတယ်သိတ်ပြီးတော့မြန်ဆန်တယ်2010တုန်းကကျွန်မမြန်မာပြည်ကိုရောက်ပါသေးတယ်အဲ့ဒီတုန်းကမီဒီယာတွေဟာတစုံတရာရေးမယ်ဆိုရင်ကြိုတင်ခွင့်ပြုချက်ယူဖို့လိုအပ်ပါတယ်2012မှာကျမထက်သွားတော့စာပေစီစီရေးကိုဖျက်သိမ်းလိုက်ပါပြီမထုတ်ဝေခွင့်ဘာမှကြိုတင်ခွင့်ပြုချက်ယူဖို့မလိုတော့ပါဘူးကိုထုတ်ဝေတာကိုတော့ကိုတာဝန်ယူရတာပေါ့လေဒါပေမဲ့ဒါဟာသိတ်ကိုကြီးမားတဲ့အပြောင်းလဲပါရှင်ပြောတဲ့ self censorship ကိုဟာကိုစင်စာလုံးရတာတော့ရှိပါတယ်မီဒီယာဥပဒေသစ်အတန်နှွင့်ဥပဒေသစ်တွေရှိတာတော့သိပါတယ်ဒီလိုစိန်ခေါ်မှုတွေကတော့ရှိနေသေးပါကျမရဲ့ကျွမ်းကျင်မှုနယ်ပယ်ကတကယ်တော့အင်ဒိုနီးရှားဖြစ်ပါတယ်မြန်မာနိုင်ငံမှာဖြစ်လာတာတွေဟာအင်ဒိုနီးရှားနဲ့တိတ်တူညီနေတာကိုလည်းစိတ်ဝင်စားဖွယ်တွေ့နေရပါတယ်မလေးရှားကမ္ဘောဒီးယားတို့မှာအလားတူဖြစ်ထွန်းမှုတွေရှိပါတယ်အရှေ့တောင်အာရှရဲ့အသွင်တစ်ခုလို့ဆိုနိုင်မယ်ထင်ပါတယ်ရှင့
်ဒါမှမဟုတ်လက်ရှိအခြေအနေကိုကြည့်မယ်ဆိုရင်တော့အဲ့ဒီနိုင်ငံတွေနဲ့စာရင်မြန်မာနိုင်ငံရဲ့အခြေအနေကနောက်ကျကျန်ရင်းနေသေးတယ်လို့များဆိုနိုင်ပါသလားခင်ဗျာ
I think it's moving along right with everybody.
တခြားနိုင်ငံတွေနီးတူရွေးရှားနေတယ်လို့ပဲထင်ပါတယ်။အဲ့ဒီအုပ်စုနဲ့ရောပါနေပါတယ်။ကျမတို့ကြိုတွက်နိုင်တာတွေရှိပါတယ်။ဥပမာကျမအနေနဲ့လွတ်လပ်တဲ့မီဒီယာတွေစိတ်ပျက်စရာတွေကြုံရတာပွင့်လင်းမှုရှိလာပြီးလွတ်လပ်တဲ့အသံတွေကြားရပြီးလို့ဝမ်းသာရပေမယ့်ပြဿနာကမီဒီယာပွင့်လင်းလာတယ်လို့စီးပွားရေးလည်းပွင့်လင်းလာပါတယ်။ဒီမှာစီးပွားရေးဖိအားတန်ကိုခံကြရတယ်။လူတွေကအရေးအသွေးကောင်းကောင်းလိုချင်တယ်။အရေးအသွေးကောင်းကောင်းလှုပ်ဖို့စီးပွားရေးအရာကြမ်းကြမ်းခံနိုင်ရမယ်။အဲ့ဒါဟာအခက်ခဲကြီးတစ်ရက်ပါပဲ။အင်ဒိုနီးရှားမှာဒီအတိုင်းပါပဲ။မြန်မာပြည်မှာဆိုကျွန်မတွေ့ရသလောက်မီဒီယာတချို့ဟာအစိုးရနဲ့နီးစပ်တဲ့ခရိုနီတွေကပိုင်ထားကြတယ်။ဆိုတော့သူတို့ကသတင်းပိုရယူနိုင်တယ်၊အရင်းနှီးပိုတောင့်တယ်။ဒါဟာပြဿနာပဲလို့ကျွန်မထင်ပါတယ်။ဒါပေမဲ့မြန်မာမီဒီယာလောကဟာဒီလိုအရှုပ်ထွေးတွေနဲ့ကိုဆက်ပြီးတော့ရွေးရားနေတာကိုတွေ့နေရတာကောင်းတဲ့အချက်ပါပဲ။
ဟုတ်ပါရဲ့ပုဂ္ဂလိကမီဒီယာတွေတကယ်လွတ်လပ်တဲ့မီဒီယာတွေဟာငွေကြေးအင်အားသိမ့်မဆိုင်ထုတ်နိုင်ကြဘူးအဲ့ဒါမြန်မာနိုင်ငံမှာခရိုနီမီဒီယာတွေကပဲလွှမ်းမိုးနေတယ်အစိုးရမီဒီယာကိုပုဂ္ဂလိကမီဒီယာတွေကမစင်နိုင်ဘူးဖြစ်နေဆိုတော့ဒီပုဂ္ဂလိကမီဒီယာတွေပုံမပြီးတော့တွင်ကျေလာဖို့ထွန်းကားလာဖို့အတွက်အစိုးရဘက်ကဒါကိုနောက်ဆုတ်ပေးသင့်တယ်သူတို့ရဲ့လွှမ်းမိုးမှုကိုထင်ပါလားခင်ဗျာ
Well as you know the American model is that we don't want to get
ဒီတဲ့အတိုင်းပါပဲဒီအမေရိကမှာတော့ကျမတို့ကအစိုးရကိုမီဒီယာပေါ်ထိန်းချုပ်ခွင့်အာဏာဘယ်နည်းနဲ့မှမပေးကျင်ကြပါဘူးဆိုတော့အစိုးရဆိုတာမီဒီယာကိုထိန်းချုပ်ခွင့်မရှိသင့်ပါဘူးအဲ့လိုပြောရင်အမေရိကန်အယူအဆကိုပြောသလိုဖြစ်နေပါလိမ့်မယ်ပိုင်ဆိုင်မှုကိုထိန်းချုပ်တာလည်းဒီသဘောပါပဲခရိုနီတွေကိုပိုင်ဆိုင်ခွင့်မပေးနဲ့လို့အစိုးရကတားမြစ်လိုက်ရင်လေဒါဟာမီဒီယာပိုင်ဆိုင်ခွင့်ကိုထိန်းချုပ်တဲ့သဘောဖြစ်သွားပါတယ် Ladu Zabe, Muslim Molo, Pinsangu Mishibu, Paduga, Yusa Riga, Pientan Lulu, Mapin Sayabu, Sura Mule, Pilanai Mare, Lulet de Seguas Nikova, Tigai Lazia, Shilavalime.
Together, Nima Media, American Media, and Nancy Mesaro, we are at Nulla Narayava. Nancy Nulam Chinanga, American and Media Lulakune. Gamet, Diga Pilgina, any genuine Nancy Gia, where, you know, Diga Fijimare, any genuine and Rima, Nimananga Malo, Janjai, Wunditana, so I see Dila, Nimananga, Janjai, Wunditana, Media, Messi, Doctor King, Tana, or Sivarakna.
I think that Indonesia has really eliminated the most of the
Okay, Indonesia nainga ma ro media po thain chou mu rue ko long wa phyat tain lai ba bi. Indonesia ma media thama rue ga sain kho mu rue ne yin san ya de so bi me. Da ha aso ya si ga la de sain kho mu ma hout daw ba u. Adika sain kho mu rue ga pain shin rue ne phit de kaisa, zei kwe kaisa rue da phit ba de. Malaysia ma ja ro ana shi de pyan cha yi win ji thana shi ba de. ပြီးတော့သတင်းတောက်တွေကိုလှုံ့ဆော်မှုနဲ့စွဲဆိုနိုင်တဲ့ပြည်ထောင်ရေးဝန်ကြီးဌာနလည်းရှိပါတယ်။မြန်မာနိုင်ငံမှာတော့ကျွန်မတို့ထားမိတာကအမျိုးသားလုံခြုံရေးကိုထိခိုက်စေတယ်ဆိုတဲ့ကိစ္စတွေကိုမရေမိဖို့လဲတိတ်တတိထားနေရတယ်ဆိုတဲ့ကိစ္စဖြစ်ပါတယ်။ဒါဟာမြန်မာမီဒီယာလောကရဲ့အဓိကစိန်ခေါ်မှုပါပဲ။တဖြည်းဖြည်းကြော်လွားသွားနိုင်လိမ့်မယ်လို့တော့ကျွန်မမျှော်လင့်ပါတယ်။အခြေအနေ
ကျခိုးစားရင်တော့ပြမှုဖြစ်ရမှာပါဒါပေမဲ့အစိုးရမကြိုက်တာတခုကိုရေးသားထုတ်ဝေတယ်ဆိုတာကတော့ဒါဟာပြမှုမဟုတ်ပါဘူးသတင်းနောက်ကသတင်းနောက်အလုပ်လုပ်တာထောင်ကြမလားဆိုပြီးစိုးရိမ်နေစရာအကြောင်းမရှိပါဘူးရှင်ဆိုတော့ဒီလိုမြန်မာနိုင်ငံရဲ့မီဒီယာအပြည့်အဝလွတ်လပ်ခွင့်မရှိသေးဘူးအင်အားမခိုင်မမတောင့်တင်သေးတဲ့မီဒီယာဟာအခုကြုံတွေ့နေရတဲ့သမိုင်းဝင်အပြောင်းအလဲကြီးကိုငုံမုံမအော ူတွေကတော်တော်ကိုမျှော်လင့်နေကြတာပါဒီရွေးကောက်ပွဲဒီမြန်မာနိုင်ငံကိုလွတ်လာတဲ့လူအဖွဲ့အစည်းဖြစ်လာစေလိမ့်မယ်ဒီမိုကရေစီစနစ်ထွန်းကားလာစေလိမ့်မယ်ဆိုထိတွက်နေကြတာပါဆိုတော့ဒီရွေးကောက်ပွဲမှာအမျိုးမျိုးဖြစ်လာနိုင်တယ်လို့လည်းလူကတွက်တဲ့လူတွေကလည်းရှိပါတယ်ဆိုတော့ဒီပြဿနာကြီးဒီအဖြစ်ရကြီးကိုမြန်မာမီဒီယာခနော်ခနဲမီဒီယာကကင်တွဲနိုင်မယ်လို့ထင်ပါလားခင်ဗျာ
Well, I think it's a very exciting time, and I have been in touch with some of my Burmese.
They go say when SARS, who kau ne kala lu jamaro timare. Jamaye meiswe Myanmar media damari meiswe ri garo. Aku tadin ye da chet twin ne patat pi lo sai a that tan ni ja bare. Aku kha naingae ye party ri ye yetti chet ko phat shu nai mare. Party rin panipakha ri ko phat nai ne. Pi khain phyo party rin ga pyatana, NLD party rin pyatana ri phat nai ne.အရင်တုန်းကဆိုရင်ဖတ်ဖို့မဖြစ်နိုင်ခဲ့တဲ့ကိစ္စတွေကိုအခုမီဒီယာတွေမှာဖတ်ရှုနိုင်ကြပါပြီ။တစ်ချိန်တည်းမှာပဲကိုဟာကိုစင်စားလုံနေရတဲ့ကိစ္စတွေကလည်းရှိနေသေးပါ။အဲ့လိုမျိုးတွေတိတ်မရေးကြပါဘူး။ဥပမာမွတ်စလင်စန့်ကျင်ရေးကိစ္စတွေဆိုရင်တိတ်မတွေ့ရပါဘူး။အဲ့ဒီလိုပဲကိုဟာကိုစင်စားလုံနေကြရတဲ့ကိစ္စတွေလည်းရှိနေကြပါသေးတယ်။ဆိုတော့အခုအချိန်နေဟာကောင်းတာတွေရောမကောင်းတာတွေရောရှိနေပါသေးတယ်။တခါအခုဆိုရှယ်မီဒီယာလူမှုမီဒီယာကွန်ရက်တွေရှိလာပါပြီ။သိခိုင်လုံတဲ့စိတ်ချရတာမျိုးတော့လည်းမဟုတ်ပါဘူး။ဆွဲဆောင်မှုအားကောင်းပြီးတော့ကောလာဟာလတွေပြဿနာတွေလည်းဖြစ်စေနိုင်ပါတယ
်။ပမောက်ခစတီနဲ့ဆွေးနွေးခန်းဒုတိယပိုင်းမှာတော့ဆိုရှယ်မီဒီယာလို့ခေါ်တဲ့လူမှုမီဒီယာကွန်ရက်တွေပေါ်ကသဘောထားတွေကိုကြားကြရမှာဖြစ်ပါတယ်ရှင်။အခုကတော့မြန်မာတခွင်သတင်းဖတ်ဆင်ကဏ္ဍကိုတင်ပြပေးချင်ပါတယ်။ရွေးကောက်ပွဲကျင်းပဖို့ရက်နီးကန်လာလာနဲ့အမျှပြည်သူတွေအတော်များများရွေးကောက်ပွဲကိုစိတ်ဝင်စားလာအောင်ပြည်ရင်းပြည်ပအရက်ဖက်လူအဖွဲ့အစည်းတွေကရွေးကောက်ပွဲဆိုင်ရာသတင်းတွေမဲဆန္ဒရှင်မဲပေးပုံမဲပေးမှုစနစ်တင်နန်းတွေပေးနေပါတယ်ဒီတစ်ခေါက်ရွေးကောက်ပွဲဟာအရင်ရွေးကောက်ပွဲတွေနဲ့မတူဘဲမဲပေးနီးစနစ်တွေပြောင်းလဲတာတွေရှိတာကြောင့်ကြီးမားနေပြည်သူအများစုကဒီစနစ်ကိုနားမလည်တာများတယ်လို့ကိုယ်စားလှယ်လောင်းတို့ကပြောပါတယ်ဒါကြောင့်ဂျာမန်အဖွဲ့အစည်းဖြစ်တဲ့ FNF လို့ခေါ်တဲ့ Friedrich Neumann Foundation ကလည်းသွားလာရခက်ခဲပြီးတိုင်းရင်းသားအများစုနေထိုင်တဲ့တိုင်းနယ်ပြည်နယ်၉ခုမှာမဲဆန္ဒရှင်တွေကိုမဲပေးနီးစနစ်တွေကိုပညာပေးနေပါတယ်။ဒီအကြောင်းဒီသတင်းပတ်ရဲ့မြန်မာတခွင်အစီအစဉ်မှာကိုထက်အောင်ကတင်ပြထားပါတယ်ရှင်။
ရွေးကောက်ပွဲနီလာနဲ့အမျှပြည်သူတွေရွေးကောက်ပွဲဆိုင်ရာသတင်းအချက်အလက်တွေပုံမှန်သိရှိလာနိုင်အောင်ရှိရပြီးတော့ FMF လို့ခေါ်တဲ့ British Normal Foundation လွတ်လပ်မှုအဖွဲ့အစည်းကနေပြည်တွင်းအရက်ဖက်အဖွဲ့အစည်း၄ခုနဲ့ပူးပေါင်းပြီးတော့မဲဆန္ဒရှင်မဲပေးပုံမဲပေးနီးစနစ်တင်နန်းတွေပေးနေပါတယ်။ဒီတင်နန်းတွေကိုမွန်ကချင်ရခိုင်စတဲ့တောလာရခက်ခဲပြီးတော့တိုင်းဒေသဒေသအများစုနေထိုင်တဲ့တိုင်းနယ်ပြည်နယ်ကိုကုလောက်မှာတင်နန်းတွေပို့ချပေးနေရလဲဖြစ်ပါတယ်။တင်နန်းတွေကိုနှစ်ရက်တာတင်ကြပေးတာဖြစ်ပြီးတော့ရွေးကောက်ပွဲဆိုင်ရာအကြောင်းအရာတွေကိုအဓိကတင်ကြတာလည်းဖြစ်ပါတယ်
။တင်နန်းကတော့နှစ်ရက်ကြာတယ်နှစ်ရက်ပေါ့နော်ဒီနှစ်ရက်မှာပထမနေ့တစ်ရက်ကိုအမားတို့ကဒီပြည်သူနီတီနဲ့ပတ်သက်တဲ့သတင်းချက်လက်တွေကိုအရင်ဆုံးပြောပြတယ်ဒီဘာပြောပြလဲဆိုတော့ဒီလွှတ်တော်တွေဘယ်နှခုရှိလဲလွှတ်တော်တွေဘယ်လိုဖွဲ့စည်းထားလဲနောက်ပြီးတော့အမားတို့မြမတမိုင်းမှာရှိခဲ့တဲ့ဒီရွေးကောက်ပွဲကိုအတူချုံပြီးတော့ပြောပြပေးတယ်နောက်ပြီးတော့လူခွင့်ရေးရပါလဲလူခွင့်ရေးတောင်မှအများကြီးပြောဖို့တော့အချိန်မရဘူးပေါ့နော်ဒါပေမဲ့အခြေခံနေနဲ့သူတို့တည်တည်ထိုက်တဲ့ဒီလူခွင့်ရေးအကြောင်းအရာတွေနောက်ပြီးတော့ဒီမြမပြည်မှာပါဒီရွေးကောက်ပွဲစနစ်ကိုတုံးလဲဆိုတဲ့အကြောင်းအရာတွေဒီအစရှိတဲ့ဒီပြည်သူနေတီသူတို့လူပြည်သူတယောက်အနေနဲ့တည်တင်းတိထိုက်တဲ့ပြည်သူနေတီတဲ့အချက်အလက်ကိုပထမနေ့မှာအမားတို့ကပြောပြတယ်ဆိုဒုတိယနေ့မှာကျတော့အမားတို့ဒီရွေးကောက်ပွဲနဲ့ပတ်သက်တဲ့တရင်အချက်အလက်တွေပေါ့နော်ဘယ်လိုမဲပေးရမလဲရွေးကောက်ပွဲမှာဘယ်သူတွေကသက်ဆိုင်တဲ့သူတွေလဲပေါ့နော်နောက်ပြီးတော့ဒီဘယ်လိုမဲပေးရမလဲကိုယ်စည်လောင်းတွေကိုဘယ်အချက်တွေကိုကြည့်ပြီးတော့ရွေးချယ်ရမလဲနောက်ပြီးတော့ပြည်သူတယောက်အနေနဲ့ဒီနိုင်ငံရေးဖြစ်စဉ်မှာဘယ်လိုပါဝင်ရမလဲရွေးကောက်ပွဲဖြစ်စဉ်မှာမဲပေးရုံမဟုတ်ဘဲနဲ့ပြည်သူတယောက်အနေနဲ့ဘယ်လိုပါဝင်လို့ရသေးလဲဆိုတဲ့အစရှိတဲ့အချက်တွေကိုမတော်ကဒုတိယနေ့မှာအာရုံစိုက်တယ်
ဒီရွေးကောက်ပွဲမှာမဲပေးနိုင်တဲ့သူဦးရေ80ရာခိုင်နှုန်းလောက်ဟာကြီးရွာနေပြည်သူတွေပဲဖြစ်ကြပါတယ်။ရွေးကောက်ပွဲနီးလာပေမဲ့လည်းပြည်သူအများစုကတော့မဲပေးနည်းစနစ်တွေကိုနားမလည်တာတွေရွေးကောက်ပွဲကိုစိတ်ဝင်စားတာတွေရှိနေဆဲဖြစ်ပါတယ်
။အဲ့လွတ်တော်အမျိုးသားပဲနေရရှိတာလဲဆိုတာရေလွတ်တော်မတ်တွေကတိုင်းဒေသတင့်နှစ်မှာလဲတစ်မှာလဲတယောက်နှစ်မှာလဲတယောက်ပြည်သူလွတ်တော်ကလည်းရှိအမျိုးသားလွတ်တော်ကလည်းပြန်ရှိပြီးတိုင်းသားကိုယ်စားလဲဟိုတိုင်းသားဝင်ကြီးကိုပြန်ပေးရမယ်ရှမ်းနဲ့ချင်းကလည်းရှိဆိုတော့အမတ်တရားအရန်များနေတယ်ဘုသူ့ပေးရမှာလဲဆိုတဲ့အနေထားတွေနောက်လွတ်တော်ကလည်းအများကြီးပဲဘယ်လွတ်တော်ပေးရမှာလဲဆိုတဲ့ဒါလွတ်တော်ပိုင်းဆိုင်ရာခွဲခြားမှုကိုနားမလည်တာတွေရယ်နောက်လွတ်တော်အမတ်တွေပါတီတွေကလည်းအရန်များတဲ့ခါကျတော့သူတို့ကဘယ်လိုပေးရမှာလဲဆိုတဲ့ဟာတခုလည်းသူတို့ကခဏမတိကြတဲ့အပိုင်းတွေတော့တော်တော်လေးစိန်ခေါ်မှုနေလည်းရှိတယ်ဒါပေမဲ့အားလုံးမတိတာတော့မဟုတ်တချို့ကတော့လည်းတိကြတဲ့လူလည်းရှိတယ်ပေါ့နော
်ဒီကျွန်တော်တို့သွားလာတဲ့နေရာတွေကဒီသွားလာရခက်ခဲတဲ့နေရာတွေတော်ယုံတောင်သရွင့်ချက်လက်တွေမရောက်တဲ့နေရာတွေဖြစ်တယ်ဆိုတော့ပြောရမယ်ဆိုရင်အဲ့ရလူတွေအများစုဟာဘယ်လိုမဲပေးရမလဲဆိုတာသိမသိကြဘူးဟိုဘယ်လိုတစိမ့်တုံးထူရမလဲဆိုတာမသိတဲ့လူတွေရှိတယ်နောက်ပြီးတော့တစိမ့်တုံးထူရတဲ့အချိန်မှာဘယ်လိုထူရင်ပယ်မဲဖြစ်သွားနိုင်လဲဆိုတာမသိတဲ့လူတွေလည်းရှိတယ်ဆိုတော့ပြောရမယ်ဆိုအများစုကဒီဘလို့မဲပေးရမလဲဆိုတာကိုမသိတဲ့သူတော်တော်များတယ်။နောက်ပြတချို့ကစိတ်မဝင်စားတဲ့လူလည်းရှိတယ်
။ဒီတစ်ခေါက်ရွေးကောက်ပွဲမှာပြည်သူ့လွတ်တော်အတွက်ကိုယ်စားလှယ်လောင်းတဦးအမျိုးသားလွတ်တော်အတွက်ကိုယ်စားလှယ်လောင်းတဦးနဲ့တိုင်းဒေသကြီးအတွက်ကိုယ်စားလှယ်လောင်းတဦးတို့ကိုပြည်သူတွေကမဲပေးရွေးချယ်ကြရမှာပါ။တိုင်းဒေသဒေသမဲဆန္ဒရှင်ရှိမယ်ဆိုရင်တော့စုစုပေါင်း၄ကမဲထည့်ကြရမှာလည်းဖြစ်ပါတယ်။ဒါပေမဲ့လည်းပြည်သူတွေကဒီစနစ်ကိုနားလည်မှုအားနည်းနေဆဲဖြစ်တယ်လို့ကိုယ်စားလှယ်လောင်းတွေကထောက်ပြပြောဆိုကြပါတယ်။
ဘုရား education ကလုံးဝကိုလိုအပ်တယ်လုံးဝကိုလိုအပ်တယ်ဘယ်လောက်ကြည့်လိုအပ်လဲဆိုတော့အခုကကျွန်တော်တို့က campaign လုပ်ရမှာလွတ်တော်မှတ်လောင်းနေတာ campaign လုပ်ရမယ့်ဟာ campaign မဟုတ်ပဲ voter education လုပ်နေရတာဖြစ်နေတယ်ဆိုတော့ campaign ကတကယ်ဆိုရင်ပြပြဝဝမလုပ်နိုင်တော့ဘူးအဲ့တော့ voter education ပေါ့နော်လွတ်တော်တွေရဲ့အခန်းကဏ္ဍလွတ်တော်ဘယ်နည်းရှိတယ်လွတ်တော်မှတ်လောင်းကတိုင်းဒေသတစ်ဆင်ဘာကိုညီညွတ်တာတိုင်းဒေသနှစ်ဆင်ဘာကြောင့်အဲ့လိုတစ်နှစ်ခွဲထားတယ်နောက်တိုင်းဒေသလွတ်တော်ဆိုတာဘယ်လိုအလုပ်လုပ်တဲ့နေရာဖြစ်တယ်ပြည်သူလွတ်တော်ဆိုတာဘယ်လိုအမျိုးသားလွတ်တော်ဆိုတာအဲ့ဒါလိုက်ရှင်းပြနေရတဲ့အနေအထားတစ်ခုဖြစ်တဲ့အခါမှာကိုတကယ်လွတ်တော်အမတ်ဘာကြောင့်ဝင်ပြန်ရတယ်ခင်ဗျားတို့အတွက်ဘာကြောင့်လွတ်တော်အမတ်ရွေးချယ်တဲ့နေရာမှာအရေးကြီးတယ်ဘယ်လိုမျိုးလွတ်တော်အမတ်ကိုရွေးချယ်တင်တယ်ဆိုတဲ့ဟာမျိုးကိုနောက်အဲ့ဒီအမတ်တွေခင်ဗျားတို့မဲပေးပြီးတဲ့အချိန်ကျရင်ဒီခင်ဗျားတို့ဒေတာဖွံ့ဖြိုးတိုးတက်မှုနဲ့ခင်ဗျားတို့ရဲ့တယောက်ချင်းရဲ့လိုအပ်ချက်နောက်အနာဂတ်အတွက်နောက်တိုင်းပြည်အရေးအပြောင်းအတွက်ကျွန်တော်တို့ကဒါဟာကိုဟိုဘာကြောင့်ခင်ဗျားတို့မဲပေးတင်နေဆိုတဲ့ဟာတခုကိုကျွန်တော်တို့ကပြောဖို့အချိန်တိတ်မရတော့မနဲ့ဒီမေးခွန်းနေရာလဲအိတ်ဖက်ကိုတိတ်မမေးတော့ဘာလို့မေးလာလဲဆိုတော့ဘယ်နားမှာမဲချူရမှာလဲဘယ်လိုတော့ရမှာလဲပေါ့နော်အဲ့ဒီဟာတွေပုံမေးတာများတဲ့တော့ဒီအဓိကတော့စင်ခုံမှုကဒီ voter education ပိုင်းမှာပဲပြန်ဖြစ်နေတော့ကျွန်တော်တို့အမှတ်လောင်းတွေကကိုယ်တိုင် voter education ပြန်လုပ်ရတဲ့သဘောရှိတဲ့ကြောင့်လို့ဒါလုံးဝကိုဒီဟာအားနည်းနေလာတော့တွေ့ရတယ်ပေါ့နော်
တော်တော်များများကိုလိုအပ်နေပါတယ်ကျွန်တော်တို့မှာတော်တော်ရှင်းပြနေရပါတယ်ကျွန်တော်တောင်ပေါ်ဒေသကဒီဒါနာကတိုင်းသားတွေမြင်ရတဲ့ခါကျတော့ဒီကိစ္စကိုသူတို့လုံးဝမသိသေးပါဘူးနော်ဟိုပြိုင်မဲ့ဝင်းပြိုင်မဲ့ကိုယ်စလဲလောင်းတွေရဲ့နာမည်လည်းသူတို့မသိဘူးနောက်တစ်ခါပါတီတွေလည်းမသိဘူးအဲ့ဒီခါကျတော့ဘယ်လိုထည့်ရမယ်ဆိုတော့လည်းသူတို့မသိဘူးအဲ့ဒီဟာတွေကိုကျွန်တော်တို့ကရှင်းပြနေရပါတယ်ရောကိုချိန်ပေးရပါတယ်
ဒါကြောင့်လည်း FNS အဖွဲ့ကနေပြည်တွင်းရက်ဖက်အဖွဲ့အစည်းတွေဖြစ်တဲ့မြန်မာ Egress Scholar Institute, North Shore အပါဝင် Hobby အဖွဲ့တွေနဲ့ပူးတယ်ပြီးတော့ကချင်၊ကယား၊ကရင်၊ မွန်ရခိုင်ချင်းပြည်နယ်အပါဝင်မကွေးတိုင်းစကိုင်းတိုင်းနဲ့အေယာဝတီတိုင်းဘက်မှာမဲဆန္ဒရှင်မဲပင်နီစ်နှင့်တင်းနှံတွေပေးနေရလည်းဖြစ်ပါတယ်ဒီတင်းနှံတွေဟာချေးရနေပြည်သူတွေအတွက်များစွာအထောက်အကူဖြစ်တယ်လို့တင်းနှံသူတင်းနှံသားတွေကဖွင့်ဟပါတယ်
အော်အကျိုးပြုပါတယ်ဘာလို့လဲဆိုတော့ဒီမြန်မာနိုင်ငံအတနိုင်ငံလုံးရဲ့အပြောင်းလဲကာလဒီအရေးအပြောင်းမှာဒီလိုတင်တန်းမျိုးတွေအများကြီးရှိဖို့လိုပါတယ်လူတိုင်းပေါ့နော်ဒီခုလို့ဆိုရင်တော့ခုဆိုရင်တော့ဒီတင်တန်းမှာလူတရာနီးပါတော့ဒီခန့်မှန်းတာပေါ့နော်အဲ့လောက်တော့မြင်ပါတယ်ဒါပေမဲ့ဖြစ်ဖြစ်နိုင်လေတမျိုးလုံးမှရှိတဲ့လူပဲလူငယ်တွေအားလုံးများအများကြီးစားသက်စိတ်ရှိနေဒီလူငယ်တွေနေမှာဖြန့်ဖြန့်ဝင်မှာမျှဝေမှာဆိုတော့လေလူကြီးတွေမလာနိုင်ပေမဲ့လူငယ်များသက်စိတ်ရှိနေအခုလူငယ်လည်းတော်တော်များတက်ကြပါတယ်ပေါ့နော်အဲအသိပညာတော့အများကြီးရပါတယ်ဘာလို့လဲဆိုဒီမဲပေးတဲ့ခါနာမှာဘယ်လိုပေးရဘယ်လိုမျိုးပေးပဲမဲဖြစ်တော့နိုင်ရဘယ်လိုစခိုင်းလုံးမဲဖြစ်တယ်ဆိုတော့ကိုကသိရတာပေါ့နော
်တင်တန်းမတက်ခင်တော့ဘာမှတိတ်ကြည်ရာတိကြတာမတိပါဘူးအခုမဲပုံးမဲပင်းနီစနစ်ကအခုဒီတင်နာပူချမှဟိုပါရှင်းရှင်းလေးလေးတိရပါတယ
်ဒီဘက်ခေရောက်မှကျွန်တော်တို့ဒီလိုပွင့်လင်းမြင်သာမှုနဲ့ဒီလိုမှန်မှန်ကန်ကန်ကျွန်တော်တို့ဒီလမ်းကြောင်းအမှန်ပေါ်ရောက်ဖို့ပေါ့ဒီအဖွဲ့အစည်းတည်ရံပေါ့ပြသတဲ့အတွက်အခုတိခဲ့ပြီခင်ဗျအရင်တုန်းကဆိုရင်ကျွန်တော်တို့အားလုံးဟာကျွန်တော်တို့ဒီလိုလဲရှင်းလင်းပြသမှုလဲမရှိခဲ့ဘူးကျွန်တော်တို့ဟိုခေအဆက်ဆက်ရဲ့အနေထားမှာလဲကျွန်တော်တို့ဟိုဘူဘူဖော်မလဲခင်မမီတဲ့အတိုင်းတာလေးပေါ့ဗျာနော်အဲ့ဒီကဏ္ဍလေးမှာလဲအတိနောက်ကျခဲ့တဲ့အတွက်ပွင့်လင်းမြင်သာမှုမရှိခဲ့တဲ့အတွက်ကျွန်တော်အဲ့ဒီမှာလဲမသိခဲ့ကြဘူးခင်ဗျာအခုဒီဘက်ခက်မှာကြတော့အဖွဲ့စည်းတည်တည်ကလိုက်လာပြီးတော့ပြသရှင်းလင်းခဲ့တယ်အဲ့လိုပဲတိအောင်လဲအတိပေးပညာတွေပေးခဲ့တဲ့အတွက်အားလုံးဟာသိခဲ့ကြပြီခင်ဗျာ
ဒီတင်နှန်းကရလာတဲ့အသိပညာတွေကိုလက်လန်းမီတလောက်ပြန်လည်ဝင်ငှသွားမယ်လို့ရွေးကောက်ပွဲကိုအင်တိုက်အားတိုက်စိတ်ဝင်စားနေတဲ့လူငယ်လေးတွေကရင်ဖွင့်ပါတယ
်ဒီလိုတင်နှန်းမျိုးနေရအနှက်မှာလဲချိစေချင်တယ်နောက်ပြီးတော့အခုတံမျိုးတက်တဲ့လူငယ်တွေလဲဒီတင်နှန်းနေပြီးတော့လို့ရှိရင်လဲကိုတက်နေတက်နိုင်ချောင်းနေပြီးတော့ရက်ကွက်ထဲမှာအနည်းဆုံးကအိမ်အောင်စုမိတာစုလဲပေါ့နော်မိတာစုကနေရက်ကွက်တာရက်ကွက်နေဒီမျိုးပြာအဆင့်လိုက်ပေါ့နော်ကိုတက်နေလက်လန်းမီတလောက်ကတော့ပြန်ပြောမြောက်ဝင်တော့မှဖြစ်ပါတယ
်တို့ရောရွာလူတွေလဲပြန်ပြောပြမယ်ပေါ့နော်ရွာမှာလဲအဲ့လိုမျိုးမတည့်ရလူကြီးကြီးကိုယ်တိုင်ကမတည့်ရသူရှိရပါတော့အဲ့လိုမျိုးပြန်မှတင် जा ပေးချင်တာပေါ့အဲ့လိုမျိုးပေါ့အဲကြောင့်မလာတင်တာပ
ါဒီတစ်ခေါက်ရွေးကောက်ပွဲမှာအပြောင်းလဲတစ်ခုဖြစ်လာဖို့အတွက်အားလုံးကမျှော်လင့်နေကြပေမဲ့လဲကြေးရလူတို့အတိုက်ဝင်းမှာတော့ဘာကြောင့်မဲပေးရတယ်ဘသူ့ကိုမဲပေးရမယ်ဘလို့မဲပေးရမယ်စတဲ့ရွေးကောက်ပွဲဆိုင်ရာအသိပညာတွေကမဲဆန္ဒရှိနေကြအားနည်းနေစေဖြစ်ပါတယ်ဒါကြောင့်လဲရွေးကောက်ပွဲနီးလာတာနဲ့အမျှအခုတင်တန်းလိုမျိုးမဲဆန္ဒရှင်ပညာပေးတင်တန်းတွေပိုပြီးတော့လိုအပ်နေပါသေးတယ်ဒီတင်နန်းတွေကိုဇူလိုင်လကစပြီးတော့ရွေးကောက်ပွဲရက်မကျင်းပါခင်အထိတင်နန်းပေါင်း160ကျော်ဖွင့်လှစ်တင်ကြားသွားမှာလည်းဖြစ်ပါတယ်ဒီတင်နန်းတွေအတွက်ရန်ပုံငွေကိုတော့ EU ဥရောပသမဂ္ဂအဖွဲ့ကနေပြီးတော့ထောက်ပံ့ကူညီရလည်းဖြစ်ပါတယ်ခင်ဗျာကျွန်တော်ထောက်အောင်ပါခင်ဗျာ
ဒီတင်ဖတ်အတွက်မြန်မာတခွင့်အစီအစဉ်ကိုတော့ကိုထက်အောင်စူးစီးတင်ပြပေးခဲ့တာဖြစ်ပါတယ်ရှင် VOA ရဲ့ပုတ်ထုံးညနေပိုင်းအတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲ VOA မြန်မာပိုင်းအစီအစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုကျမတို့ VOA မြန်မာပိုင်းအစီအစဉ်ရဲ့အင်တာနက်စာမျက်နှာ bami.voanews.com မှာလည်းဝင်ရောက်ဖတ်ရှုနိုင်ပါတယ် VOA ရဲ့ထုတ်လင်းချက်တွေနဲ့ပတ်သက်ပြီးဝေဖန်အကြံပေးလိုတဲ့ဆိုရင်တော့ကျမတို့ရဲ့ email လိပ်စာ bami@voanews.com ကိုစာရေးသားပေးပို့နိုင်ကြပါတယ်ဝေဖန်အကြံပေးကြဖို့ကိုလည်းဖိတ်ခေါ်ပါတယ်ရှင်ဒီ ويه ရဲ့ဗုဒ္ဓဟူးနေ့ညပိုင်းအစီအစဉ်ထုတ်လွှင့်ချက်တင်ကြခင်မှာပြီးဆုံးတော့မှာဖြစ်ပါတယ်ရှင်အခုထုတ်လွှင့်ပေးနေတဲ့တနားရီစာအစီအစဉ်ကိုလည်းအစီအစဉ်နေပြီးမြန်မာစံတော်ချိန်ည10:00နာရီကနေ 17:00 နာရီအထိပြန်ပြီးတော့ထုတ်လွှင့်ပေးသွားမှာပါအခုကတော့ဂျန်နေသေးတဲ့အချိန်အတွင်းမှာသတင်းအချင်းချုပ်ကိုကိုကျော်ကျော်သိန်းကကြေညာပေးပါမယ
်အီရန်နဲ့ကမ္ဘာ့အင်အားကြီးနိုင်ငံတွေကြားရထားတဲ့နျူကလ িয়ার ရေးသဘောတူညီချက်ကိုအကောင့်ထည့်ဖော်ဖို့အီရန်နိုင်ငံမှာဩဇာအာဏာကြီးမာတဲ့ Guardian Council ကအတည်ပြုပေးလိုက်ပါပြီသဘောတူညီချက်ကိုအတည်ပြုတဲ့ဥပဒေမူကြမ်းတရက်ကိုအီရန်လွှတ်တော်ကအင်္ဂါနေ့မှအတည်ပြုခဲ့ပြီးတဲ့နောက်အခု Guardian Council ကပါအတည်ပြုလိုက်တာကြောင့်ဥပဒေမူကြမ်းကိုဥပဒေအဖြစ်ပြဋ္ဌာန်းလိုက်တဲ့သဘောဖြစ်ပါတယ်။အီရန်နိုင်ငံမှာဒုံးကျည်နဲ့ဒုံးကျည်ပစ်စင်တွေအပြည့်အသိထည့်ထားတဲ့မြေအောက်လိုင်ကောင်းတစ်ခုကိုရိုက်ယူထားတဲ့ဗီဒီယိုတွေကိုအီရန်နိုင်ငံပိုင်သတင်းဌာနကဒီကနေ့ထုတ်လွှင့်ပြသပါတယ်။တာဝေးပစ်ပက်တင်ဒုံးကျည်တစ်စင်းကိုစံသပ်ပြလွတ်ခဲ့ပြီးဂျပန်အတွင်းမှာပဲအခုလိုပြသတာပါ။လိုင်ကောင်းတကားတွေကိုအီရန်ဒေါ်လာရေးအဆောင်တပ်ဖွဲ့ကရုပ်သံဌာနအတွက်ဖွင့်ပေးပါတယ်။ဘယ်နေရာဆိုတော့ကိုမပြောပေမဲ့လိုင်ကောင်းဟာမြေအောက်မီတာ900အနက်မှာရှိတယ်လို့ပြောပါတယ်။ဒီနေရာဟာအီရန်ရဲ့ဒုံးကျည်စွန့်အားကိုပြတဲ့နမူနာတစ်ခုဖြစ်တယ်လို့အီရန်ဒေါ်လာရေးအဆောင်တပ်ဖွဲ့ရဲ့အကြီးအကဲဘူမူဂျိုအမီယာအာလီဟာဂျီဇာဒဲကပြောပါတယ်။အာဖဂန်နစ္စတန်နိုင်ငံမှာလက်ရှိနှစ်အတွင်းဘိန်းထုတ်လုပ်မှုဟာ48ရာခိုင်နှုန်းကျဆင်းသွားတယ်လို့ကုလသမဂ္ဂမူရစ်ဆေးဝါးနဲ့ရာဇဝတ်ပြမှုဆိုင်ရာယုံ UNODC ကဒီကနေ့ထုတ်ပြန်ပါတယ်။ပြီးခဲ့တဲ့နှစ်ကဘိန်းတန်ချိန်6400ထွက်ခဲ့ပြီးဒီနှစ်မှာတန်ချိန်3300ထွက်တယ်လို့အာဖဂန်ဘိန်းအထွတ်နှုန်းစစ်တမ်းရဲ့တွေးရှိချက်တွေကိုဒီကနေ့ထုတ်ပြန်ချိန်မှာ UNODC ဒေသဆိုင်ရာကိုယ်စားလှယ်အန်ဒရီအာဗီတီဆိုင်ရန်ကပြောပါတယ်။ပါကစ္စတန်နိုင်ငံလက်ပိုင်းကလွတ်တော်အမတ်တူရဲ့ရုံးမှာဒီကနေ့ဘုံးပေါက်ကွဲမှုတစ်ခုဖြစ်တာကြောင့်လူခုနှစ်ယောက်ထက်မနည်းသေဆုံးပြီးတခြားလူအများပြားဒဏ်ရာရသွားပါတယ်။အ အနာယာပါကစ္စတန်မွတ်စလင်အဖွဲ့ချုပ်ရဲ့လွှတ်တော်မှအမ်ဂျက်ကူစာအသုံးပြုတဲ့ပန်ဂျပ်ပြည်နယ်တောင်စာမြို့ကရုံပြုံမှာပေါက်ကွဲမှုဖြစ်တာပါတိုက်ခိုက်မှုဖြစ်ချိန်ကအဲ့ဒီမှာကူစာရှိမနေပါဘူးခင်ဗျာ
တရင်ချင်းချုပ်ကိုကိုကျော်ကျော်သိန်းကြီးညာပေးခဲ့တာဖြစ်ပါတယ်ရှင်ဒီညအတွက်အစီအစဉ်ထုတ်လို့ရမှုကကိုအောင်အောင်ဖြစ်ပါတယ်အင်ဂျင်နီယာကတော့ Nick Ivanov ဖြစ်ပါတယ်ရှင် VOA American အတံမနဲ့ခင်မြန်မာဘာသာအစီအစဉ်တွေကိုတော့မြန်မာစံတော်ချိန်မနဲ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48 50တို့ကနေထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းတရားချမ်းမြေ့ရှိကြပါစေရှင် VOA ကိုနားဆင်ခဲ့ကြတဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျမ Thank you type ပါ
This program has come to you from the Voice of America, Washington.